Welcome to the Voice of America in Burmese.
မင်္ဂလာညကျမတော်ရရှင်များရှင် VOA အမေရိကန်တန်ကနေ2022ခုနှစ်အောက်တိုဘာလ2ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းတိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါဓာတ်ရိုက်ရှုသားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင
်ပြန်ကြညာပါစေခင်ဗျာဒီကနေ့ညသတင်းတွေမှာသမရဦးဝင်းမြင့်ကအာနာသိန်းနဲ့နေသူကြုံခဲ့ရတာကိုပထမဆုံးချိန်ထုတ်ပြောလိုက်တဲ့သတင်းနဲ့အတူအာဖဂန်နစ္စတန်အရေး G20 ခေါင်းဆောင်တွေဆွေးနွေးကြမယ်တဲ့နျူကလ িয়ার နဲ့ပိုင်မှုစူးစမ်းနေတဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့အကြောင်းပြချက်တွေအပါအဝင်မြန်မာဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဥတုမောင်တန်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းနေနဲ့အတူဒီစစ်တပ်ကနေအာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့မှာပဲရာထူးကနေဆင်းပေးဖို့ဖိအားပေးချင်းချောက်ခံခဲ့ရတယ်လို့သမ္မတဦးဝင်းမြင့်ကဒီကနေ့ကနေပြည်တော်တည်ထောင်တရားရုံးမှာထွက်ဆိုလိုက်ပါတယ
်ဖေဖော်ဝါရီလ1ရက်နေ့မှာဒီလိုဖောင်းဆောင်နေတဲ့ဒီစစ်တပ်ကစေကြီးဒီပြပုံကိုဆင်းပြေးတရားစီရင်မှုတွေကလာပြီးတော့သမ္မတရာထူးကနေဒီစစ်တပ်ကိုအမိစံမယ်ကျန်ပြောတယ်
ထောင်ဆန်းစုကြည်ရဲ့ရှင်နေဒီဥက္ကမောင်စောပြပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အာဆီယံကုန်စည်နဲ့နိုင်ငံရေးပါတီတွေတွေ့ဖို့အစီအစဉ်ကတော့ပြတ်သွားပါတယ်ကရင်ပြည်နယ်ထဲမှာတော့ပြည်တွင်းစစ်ပြေးဒုက္ခတွေကတသိန်းကျော်ရှိလာနေပါတယ်ရခိုင်ပြည်နယ်မှာတော့အသက်12နှစ်နဲ့အထက်ကျောင်းသူကျောင်းသားတွေကိုကာကွယ်ဆေးထိုးပေးဖို့ပြင်ဆင်နေကြပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်မနဲ့အင်္ဂါညသကဝိုင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ဦးတမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်အာဖဂန်နစ္စတန်မှာကြုံရတဲ့လူသားစာနာမှုအကြမ်းတွေကိုဖြေရှင်းဖို့အကူအညီပေးရေးကိစ္စတွေကိုကမ္ဘာစီးပွားရေးဆိုင်ရာပူးပေါင်းဆောင်မှုအဖွဲ့ G20 ခေါင်းဆောင်တွေအွန်လိုင်းကနေဆွေးနွေးကြဖို့ရှိပါတယ်အာဖဂန်မှာဒါလီဘန်တွေဩဂုတ်လအတွင်းအာဏာရယူပြီးတဲ့နောက်လူညုံရေးအရစိုးရိမ်နေရတဲ့အခြေအနေတွေကိုလည်းထည့်သွင်းဆွေးနွေးမှာပါ G20 အစည်းအဝေးကိုအီတလီဝန်ကြီးချုပ်မာရီယိုဒရာဂီကကမ္ဘာကထလို့ကျင်းပတာဖြစ်ပြီးကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူဒရက်စ်အမေရိကန်သမ္မတဂျိုးဘိုင်ဒန်အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီနဲ့တခြားဥရောပနိုင်ငံတွေကခေါင်းဆောင်တွေပါဝင်မယ်လို့မျှော်လင့်ရပါတယ်အာဖဂန်နစ္စတန်ရဲ့လူသားစာနာထောက်ထားမှုနဲ့လူမှုစီးပွားအခြေအနေဟာဂစိကလေးရားနဲ့တိုးပြတ်တော့မယ့်အခြေအနေရောက်နေပြီဆိုပြီးအကူအညီပေးဖို့ဥရောပသမဂ္ဂမူဝါဒရေးရာအကြီးအကဲယိုဆက်ဘော်ရဲလ်ကမနေ့က EU နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာကတိပေးပြောဆိုပါတယ်လူသားစာနာမှုအချက်အလက်ဘေးရန်ရွယ်စုကြီးကိုဟန်တားဖို့အာဖဂန်ပြည်သူတွေလက်ထက်အကူအညီတွေတည်းရောက်အောင်အကူအညီပံ့ပိုးသွားမယ်အကြောင်းနဲ့ဒါဟာဒါလီဘန်အုပ်ချုပ်ရေးကိုအဓိမဲ့ပြုတာမဟုတ်တဲ့အကြောင်း EU မူဝါဒရေးရာအကြီးအကဲယိုဆက်ဘော်ရဲလ်ကပြောပါတယ်ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူဒရက်စ်ကလည်းအာဖဂန်ရဲ့အခြေအနေဟာကူညီနိုင်ရင်ကူညီမကူညီနိုင်ရင်လုံးဝပျက်စီးတော့မယ့်အခြေအနေကိုရင်ဆိုင်ရတော့မယ်ဆိုပြီးတင်းလာနေကသတိပေးပါတယ
်။အမေရိကန်ရဲ့အစင်စိုက်ရန်လုံမှုကိုတုတ်ပြရတာကြောင့်အမေရိကန်မြေအရောက်နျူကလ িয়ার လက်နက်တွေကိုပြစ်လွတ်နိုင်မဲ့အားကောင်းလာတဲ့ဒုံးကျည်တွေကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကတင်းလာနေကစစ်ဆေးကြီးရှုခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံဝိုင်းမီဒီယာကဆိုပါတယ်။အလွန်မှုမခံတဲ့စစ်တပ်ကိုတိချောက်မယ်လို့လဲသူကတရိတ်တံချထားတဲ့အကြောင်းမြောက်ကိုရီးယားသတင်းဌာနကပြောပါတယ်။မြောက်ကိုရီးယားအနာရအလုံသမားပါတီရဲ့တနင်္ဂနွေနေ့မှာကြောက်ခဲ့တဲ့86နှစ်မြောက်နေ့အထိမ်းအမှတ်ဖြစ်ရှာကြပပလက်နက်ပြပွဲကိုတနင်္လာနေ့ကကျင်းပခဲ့ရမှာသူကအခုလိုပြောသွားခဲ့တာပါ။မြောက်ကိုရီးယားစစ်အင်အားဟာတောင်ကိုရီးယားကိုပြစ်မှတ်ထားတာမဟုတ်တလို့ကိုရီးယားပြည်သူချင်းချင်းနဲ့စစ်မဖြစ်သင့်ဘူးလို့လဲကင်ဂျုံအန်ကဆိုပါတယ်။တောင်ကိုရီးယားရာရှိတွေတဲ့အလိုအရဆိုလို့ရှိရင်တော့2011ခုနှစ်အာဏာရကလေးကကင်ဂျုံအန်လက်ထက်မှာအခုလိုပြပွဲဟာပထမဆုံးပြပွဲဖြစ်ပါတယ်။အမေရိကန်ဟာမြောက်ကိုရီးယားပေါ်ရံမလို့ကြောင့်မကြခဏအချက်ပြခဲ့ပေမဲ့ရံမလို့ဘူးလို့ယုံကြည်နိုင်လောက်တဲ့လက်တွေ့လုပ်ရအထောက်ထားတော့မရှိတဲ့အကြောင်းကင်ကတနင်္လာနေ့ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတော့မြောက်ကိုရီးယားနဲ့အချိန်မရွေးနေရမရွေးကြိုတင်သတ်မှတ်ချက်မထားဘဲတွေ့ဆုံဆွေးနွေးဖို့အချိန်ချင်းကန့်လန့်ထားပါတယ်။
တဘာဘဝင်ချင်းမထိခိုက်စေပဲလျက်စစ်တာထုတ်နိုင်တဲ့ကမ္ဘာထိပ်တန်းနိုင်ငံတစ်ခုအစဉ်2030ပြည့်နှစ်မှာပြည်내နိုင်ငံရောက်လာစေဖို့နဲ့နျူကလ িয়ার ဓာတ်ပေါင်းမှုအစဉ်တစ်ခုတည်ဆောက်ရေးအစီအစဉ်တွေပါဝင်တဲ့အမေရိကန်ဒေါ်လာ41ဘီလီယံနီးပါးယင်းနှုတ်နံမှုစီမံကိန်းကြီးတစ်ခုကိုပြည်내သမ္မတကဒီကနေ့ထုတ်ပြန်ကြေညာလိုက်ပါတယ် France 2030လို့အမည်ပေးထားတဲ့ဒီစီမံကိန်းကိုပြည်내သမ္မတရွေးကောက်ပွဲမတိုင်ခင်6လအလိုမှာပဲသမ္မတ Emmanuel Macron ကကြေညာလိုက်တာပါသူရဲ့ရေရှည်အစီအစဉ်ဟာပြင်သစ်စက်မှုလုပ်ငန်းကဏ္ဍကနေကာဗွန်ဓာတ်ထုတ်လွှင့်မှုအကြီးအကျယ်ရောကြစေပြီးအဓိကစက်မှုကုန်ထုတ်လုပ်ငန်းတွေဒိုင်းပြည်နဲ့ပိုနီးကပ်တဲ့နေရာတွေစီရောက်လာစေဖို့ဤရွယ်တယ်လို့ဆိုပါတယ် တီတွင်စံသင်မှုနဲ့စက်မှုလုပ်ငန်းတည်ဆောက်ရေးစစ်ပွဲကိုတပိုင်းတစ်ထဲမှာကျွန်တော်တို့ဆင်နွှဲကြရပါမယ်လို့စွန်ဦးတီထွင်လုပ်ငန်းရှင်တစုကိုတမရမာခွန်ကပြောခဲ့ပါတယ်။ဒါအပြင်ပူပြီးထုတ်လုပ်တဲ့နိုင်ငံတခုကျွန်တော်တို့လိုအပ်ပါတယ်လို့လည်းပြောပါတယ်။ပြည်နှစ်နိုင်ငံဟာ2030ခုနှစ်အရောက်မှာကာဗွန်ဓာတ်ထုတ်လုပ်မှုလျော့နေတဲ့ပထမဆုံးလေယာဉ်ကိုတည်ဆောက်ဖို့ရည်ရွယ်ထားတယ်လို့လျှက်စစ်မော်တော်ရဲ့အများအပြားထုတ်လုပ်ဖို့လည်းကြိုးစားနေပါတယ်
။ COVID-19 ကာယောဂါကူးစက်မှုတွေကြောင့်2020ခုနှစ်တွင်ကမ္ဘာပေါ်ကဝင်ငွေနှဲပါတဲ့နိုင်ငံတွေရဲ့ကျွေးမီဝင်တော့ဝင်ပို့စက်နေရာကိုင်းလုံးတိတိတားတာပို့တိုးလာတဲ့အကြောင်းကမ္ဘာပကမနေ့ကသတိပေးလိုက်ပါတယ်။ဒီလိုနိုင်ငံတွေရဲ့ကျွေးမီပမာဏဟာဒီနှစ်အတွင်းဒေါ်လာဘီလီယံ660အထိရှိလာတဲ့အကြောင်းနဲ့ကျွေးမီရှော့ချနိုင်ရေးကိစ္စအပေါ်ဆောင်ရွက်ကြဖို့လည်းလိုတဲ့အကြောင်းသတိပေးလိုက်တာပါ။ကမ္ဘာပကထုတ်ပြန်တဲ့နိုင်ငံတကာအကျွေးစင်းအစီအခံစာအရဝင်ငွေနှဲပါတဲ့အတိုင်းပြည်တွေနဲ့ဝင်ငွေအလဲလက်ရှိတဲ့အတိုင်းပြည်တွေဟာကျွေးမီပြီးပြီးအကြက်တဲပို့တွေ့ရနိုင်ခြေရှိအောင်ကမ္ဘာပါဥက္ကဋ္ဌဒေးဗစ်မဲလ်ပတ်ကပြောဆိုခဲ့တာပါကမ္ဘာအစည်းအဝေးနိုင်ငံတဝက်လောက်ဟာကျွေးအန်ရဲ့မြင့်မြင့်မမကျုံနေကြရပါတယ်လို့အစည်းအခံစာကပြောပါတယ်တရုတ်ပြည်ကလွှဲပြီးဝင်ငွေနည်းနဲ့အလဲလက်ဝင်ငွေရှိတဲ့အတိုင်းပြည်တွေရဲ့နိုင်ငံလုံးဆိုင်ရာဝင်ငွေနဲ့အကျွေးအချိုးပို့ကုန်တဲ့အကျွေးအချိုးတွေကိုကြည့်လိုက်တဲ့အခါမှာတော့50နှစ်ရာခိုင်နှုန်းနဲ့154ရာခိုင်နှုန်းအထိမြင့်တက်သွားကြတာကိုလည်းအစည်းအဝေးခန်းစားကတင်ပြထားပါတယ်။ G20 နိုင်ငံတွေနဲ့ပါရီကလပ်လို့ခေါ်တဲ့ကျွေးရှင်များအဖွဲ့ကကျွေးမီဆိုင်ရာမူပေါင်းတရက်ကိုမနစ်ကချမှတ်ခဲ့ပြီးကျွေးပေးဆက်ရေးအစီအစဉ်ပြန်လည်ရွေးဆက်ဖို့နဲ့ကျွေးဆိုင်ငံကာလတက်တန်းတိုးဖို့ကမ်းလှမ်းခဲ့ပေမဲ့ဒီအစီအစဉ်ကိုလျှောက်ထားခဲ့တာအီသီယိုးပီးယား၊ချက်နဲ့ဇမ်ဘီယာ၃နိုင်ငံပဲရှိပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 938ည5.32 kHz 9303ည5.57 kHz 9885တို့ဖြင့်စနစ်တိုင်းတွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်္ဂါညဘက်တရနေ့ကိုဆက်ပြီးပြောပြနေပါတယ်စစ်တကအနာသိမ်းလိုက်တဲ့ဖေဖော်လတရနေ့မနေ့ပိုင်းမှာစစ်တကဗိုလ်ချုပ်ကြီးတယောက်နဲ့ဒုတိယဗိုလ်ချုပ်ကြီးတယောက်တို့ရောက်လာပြီးသမ္မတဦးဝင်းမြင့်ကိုဂျမားရေးအကြောင်းပြချက်နဲ့သမ္မတရာထူးကနေနှုတ်ထွက်ပေးဖို့လာပြောခဲ့ကြတယ်လို့သမ္မတဦးဝင်းမြင့်ကဒီကနေ့တရက်ခွဲမှာထွက်ဆိုသွားပါတယ်။သူကငင်းလိုက်ပြီးတဲ့နောက်အဖန်ခံခဲ့ရပြီးအဲ့ဒီအချိန်ကလေးကဆလို့ဘယ်သူနဲ့မှတွေ့ခွင့်မရခဲ့တဲ့အကြောင်းပုံမှန် 905 ခါခွေးနဲ့ဆွဲဆူထားတဲ့အမှုတွေဒီကနေ့ကိုယ်တိုင်ရှောက်လဲချက်ထဲမှာသမ္မတဦးဝင်းမြင့်ကပြောသွားပါတယ်။အော်ဒူဘလ26ရက်နေ့တရားဝင်ကြီးမှာတော့အောင်ဆန်းစုကြည်ကသူ့အပေါ်ပုံမှန် 905 ခါခွေးနဲ့ဆွဲဆူထားတဲ့အမှုတွေကိုယ်တိုင်ထပ်ဆိုမှဖြစ်ပါတယ်။ဒီတော့တွင်မှာပဲအစ်တော်ဆန်းနိုင်ငံများဖွဲ့ ASEAN ရဲ့မြန်မာရေးအထူးတရမန် Arwin Yusof နဲ့နိုင်ငံရေးပါတီတချို့ဒီကနေ့တွေ့ဆုံမှုရုပ်ောက်ပွဲကော်မရှင်ကဖိတ်ကြားထားတာမှာအစီအစဉ်မဖြစ်ဘူးလို့ကော်မရှင်ကပြောတဲ့အကြောင်းဖိတ်ကြားခံထားတဲ့အထက်မှာပါတဲ့ပါတီတချို့ကပြောပါတယ်။ဘာကြောင့်မဖြစ်တာလဲဆိုတာကော်မရှင်ကအကြောင်းပြချက်အတိအကျမပြောပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့အထူးတရမန်ရောက်မလာသေးတာကြောင့်ရက်ရှိလိုက်တာလို့သတင်းဌာနတွေကပြောထားပါတယ်ဒီသတင်းတွေအကြောင်းအသေးစိတ်သတင်းပြပိုးချက်တွေကိုနောက်ပိုင်းမှာထုတ်လွှင့်ဖို့ရှိပါတယ
်တိတ်ဆုံးသူဥယေကကြာလာခဲ့ပေမဲ့တပတ်နဲ့တပတ်ပြင်းပြယောဂါပို့တွေးတဲ့နှုန်းကမပြောင်းလဲခဲ့တာကြောင့်ယောဂါကူးစက်မှုလျော့နေစေဖို့ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်ဒီကနေ့ပို့တွေးရခိုင်နှုန်းကလည်း 0.29 ရခိုင်နှုန်းပါကျမရေးဝန်ကြီးဌာနတာဝန်ရှိသူတို့ရဲ့လူမှုစာမျက်နှာအရဆိုရင်တော့မြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 16,452 ဦးရှိခဲ့ပြီးပိုးထွက်သူ 1,198 ဦးရှိပါတယ်။သေဆုံးသွားသူကတော့ 28 ဦးပါ။ဒီကနေ့ထိဆိုရင်တရားဝင်ဆေးရပိုးထွက်သူစုစုပေါင်း 4,900,948 ဦးရှိနေပါပြီ။တကယ်ဖြစ်နေတာတွေကတရားဝင်ဆေးတဲ့ပိုးများနိုင်စရာရှိတယ်လို့ကျမရေးပညာရှင်တချို့နဲ့လူမှုကွန်ရက်စောင့်ရှောက်သူတွေကပြောကြပါတယ်။မြန်မာနိုင်ငံမှာအသက်70နှစ်အထက်ကလေးတွေကိုဒီအပတ်တွင်းမှာပဲကိုဗစ်ကာကွယ်ဆေးကိုစထိုးပြီးတော့မှဖြစ်ပါတယ်။ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုတောင်းဆိုထားပေမဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေကိုလုပ်ငန်းရှင်တွေနဲ့ပြည်သူလူထုကလိုက်နာမှုရှိမရှိစောင့်ကြည့်ကြမှတ်တာအရေးယူဆောင်ရွက်တာတွေကိုတော့ကျန်းမာရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာတင်ပြထားမှုနည်းပါးတာကိုတွေ့ရပါတယ
်။ဗီယက်နမ်နိုင်ငံအတွက် AstraZeneca ကုမ္ပဏီထုတ်ကိုဗစ် -19 ရောဂါကာကွယ်ဆေး1,000,000နဲ့ထိုင်းငံနိုင်ငံအတွက် 4,900,000 လူထဲမှာကြောင်းကိုရီးယားယောဂထင်းကျုပ်ကာကွယ်ရေးဌာန KDCA ကဒီကနေ့ကြေညာပါတယ်။တောင်ကိုရီးယားမှာလူရေ52တန်းရဲ့80ရာခိုင်နှုန်းနီးပါးကိုအနေအဆုံကာကွယ်ဆေးတစ်လုံးထိုးပေးပြီးတဲ့နောက်မှာအခုလိုကာကွယ်ဆေးလှူမဲ့အစီအစဉ်ကို KDCA ကကြေညာတာပါ။ တရုတ်နိုင်ငံမှာတော့အော်တိုဘာလ17ရက်နေ့အထိဆိုရင်ကာဝစီလုံရီပေါင်း2ဘီလီယံကျော်ထိုးပေးပြီးသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူ181ယောက်အထိထပ်တိုးခဲ့ပြီးစုစုပေါင်းသေဆုံးသူ4သိန်းခွဲကျော်ရှိသွားပြီလို့အိန္ဒိယကျန်းမာရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။ရောဂါကူးစက်သူပေါင်းကတော့34သန်းနီးပါးရှိပြီဖြစ်ပါတယ်။ကိုဗစ်ရောဂါကာဝစီအပြည့်ထိုးထားပြီးတဲ့ကမ္ဘာလက်ကြီးသွားတွေအခုဆိုရင်ခိုင်းနိုင်ငံဖူးခက်ပင်လယ်ကမ်းကြီးအသံဖြင့်နေရာကိုသွားနိုင်ပြီဖြစ်ပါတယ်။နိုင်ငံဆယ်နိုင်ငံကကိုဗစ်ကာဝစီအပြည့်ထိုးပြီးတဲ့ကမ္ဘာလက်ကြီးသွားတွေကိုဒီမန္တလေးနေ့ကစပြီးပြည်ဝင်ပြန်ပြီးတော့မယ်လို့ထိုင်းဝန်ကြီးချုပ်ကတင်းလာနေ့မှာကြေညာခဲ့ပြီးတဲ့နောက်ဖူးခက်ကမ်းကြီးကိုလည်းပြန်ဖွင့်လိုက်တာပါ
။အမေရိကန်ပြည်ထောင်စုဖက်ဒရယ်အစိုးရရဲ့ကိုဗစ်ကာဝစီမထိုးမနေရသတ်မှတ်ချက်ကိုတက်ဆစ်ပြည်နယ်အုပ်ချုပ်ရေးမှူးကအမိန့်ထုတ်ပြီးအခမ်းလိုက်ပါတယ်။တပ်ရဂျိုးဘိုင်ဒန်ကကျမရေးစောင့်ရှောက်မှုပေးနေတဲ့ဝန်ထမ်းတွေ၊ဖက်ဒရယ်အစိုးရဝန်ထမ်းတွေ၊ဖက်ဒရယ်အစိုးရနဲ့စာချုပ်ချုပ်လုပ်ကိုင်နေကြသူတွေအပြင်ဝန်ထမ်းတရာအထက်စီးပွားရေးလုပ်ငန်းတွေရဲ့ဝန်ထမ်းတွေဟာလည်းကာကွယ်ဆေးအဖြစ်ထိုးခြင်းထိုးမထိုးရင်အပတ်စဉ်ကိုဗစ်ပိုးကိုအစ်စ်ခံရမယ်လို့ညွှန်ကြားခဲ့ပါတယ်။ဒါပေမဲ့ကျမရေးကြောင့်ပဲဖြစ်ဖြစ်ဘာသာရေးယုံကြည်မှုကြောင့်ပဲဖြစ်ဖြစ်ဘယ်သူ့ကိုမှသူတို့ရဲ့သဘောဆန္ဒအရမဟုတ်ပဲကာကွယ်ဆေးထိုးရမယ်လို့ဘယ်သူပဲအဖွဲ့အစည်းကမှမခိုင်းနိုင်ပါဘူးလို့Texas ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ New Zealand နိုင်ငံမှာတော့အင်္ဂါနေ့မှာ COVID ပိုးအသစ်တွေ့သူ43ယောက်တွေ့ခဲ့တဲ့အတွက်မြို့တော် Auckland ကိုအသွားလာကန့်သတ်ထားတာနောက်ထပ်အနည်းဆုံးတစ်ပတ်ထပ်တိုးလိုက်ပါတယ်။ကျောင်းဆရာဆရာမတွေ၊ကျန်းမာရေးစောင့်ရှောက်မှုဝန်ထမ်းတွေနဲ့မတန်မဆွမ်းသူများစောင့်ရှောက်ရေးဆိုင်ရာဝန်ထမ်းတွေကိုကာကွယ်ဆေးအပြည့်ထိုးရမယ်လို့အစိုးရကပြဋ္ဌာန်းထားတယ်လို့နိုင်ငံတကာခီးသွားလာမှုတွေကိုလည်း New Zealand ကပိတ်ပင်ထားတာပါ။လူရည်ရဲ့90ရာခိုင်နှုန်းကာကွယ်ဆေးထုတ်ပြီးမှတိုင်းပြည်ကိုပြန်ဖွင့်မယ်လို့အစိုးရကကြေညာထားပါတယ်။အင်ဒိုအီသီယိုးပီးယားနိုင်ငံမှာတော့ဒုက္ခသည်တွေကြားမှာစိတ်ဝေဒနာတွေအဖြစ်တိုးများလာနေတယ်လို့အဲ့ဒီမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ပြောရေးဆိုခွင့်ရှိသူကပြောကြားလိုက်ပါတယ
်။အောက်တိုဘာလ12ရက်နေ့အင်္ဂါညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်။ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့ကသမရဦးဝင်းမြင့်ကိုကျမ်းမာရေးအကြောင်းပြချက်နဲ့ယာရုကနေဆင်းပေးဖို့စစ်အရာရှိ2ဦးကလာပြီးတော့ပြောခဲ့တယ်လို့သမရဦးဝင်းမြင့်ကပြောကြားလိုက်ပါတယ်။သူယာရုကဆင်းမပေးဘူးဆိုရင်အန္တရာယ်ရှိနိုင်တယ်လို့လည်းချိန်ချောက်ခဲ့တဲ့အကြောင်းဦးဝင်းမြင့်ကသူ့အမှုကြားနာပွဲမှာထွက်ဆိုခဲ့တာဖြစ်ပါတယ်။သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ဦးအပေါ်မှာအမှုတရွဲတဲ့ဆွဲချက်တင်ထားတဲ့အမှုအတွက်တပ်သေးအနေနဲ့သမရကကိုယ်တိုင်ထွက်ဆိုခဲ့တာပါ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းနှမ်းလောင်ပြောပြပေးပါရှင်။
သမရဦးဝင်းမြင့်နိုင်ငံတော်အတိုင်းအမြခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ယောက်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခခွေနဲ့အမှုတရွဲတဲ့ဆွဲချက်တင်ထားတဲ့အမှုကိုဒီကနေ့နေပြည်တော်တည်တံတရားရုံးမှာစစ်ဆေးခဲ့ပါတယ်။ဒီကနေ့ကြားနာစစ်ဆေးမှုအတွင်သမရဦးဝင်းမြင့်ကတရက်ပြိုင်တက်တည်အနေနဲ့ပထမဆုံးအကြိမ်ထွက်ဆိုခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလတရနေ့မှာသူရတူးကနေဆင်ဖို့စစ်တပ်အရာရှိနှစ်ယောက်ကလာရောက်ဖိအားပေးခဲ့ပြီးတဲ့နောက်သူဖမ်းဆီးခံခဲ့ရတဲ့အကြောင်းတရားရုံးမှာရှောက်ထားထွက်ဆိုခဲ့တယ်လို့ NLD ရဲ့ရှင်းနေကြီးဦးခင်မောင်စောက VOA ကိုပြောပါတယ်
။ဟောအဲ့ဒီမှာဦးဝင်းမင်းကသူကဖေဖော်ဝါရီလတရနေ့ကဒီလိုဖမ်းဆောင်တဲ့အကြောင်းသူစာပြောတာပါ။သူတို့ဒီဒီပြပုံကြီးအဆင်ပြေတယ်။ဟမ်အဲ့ဒီတရားရှိကြီးနှစ်ယောက်ကလာပြီးတော့ကျေဒီနဲ့စာပြောတာဟာလေတမလိုက်ရတယ်လို့နေပြီးတော့ဒီကတိကိုလည်းကျမကြီးကျမကြီးလည်းအဲဒီကဒီကျမကြီးကောင်းနေဆိုတဲ့အကြောင်းအဲ့လိုပြောတဲ့အခါကျတော့အဲ့ဒီအရာရှိကြီးတွေကတိပေးတဲ့ဟာအဲ့ဒီမြင်ရရင်တော့ဒီမလိုက်မှာဟိုဖြစ်နေတယ်အရေးရှိနေတယ်လို့ပြောတယ်အဲ့ဒီလိုပြန်ပေါ်ပြီးတော့အဲ့ဒီအချင်းကလေးကသူပြောနေမှာအဲ့ဒီအချင်းကလေးကသူအပန်းခံရတယ်ဒီမင်းကလည်းမတွေ့ရဘူးဒီဘယ်လိုကလည်းဟိုအဆက်တွေနဲ့ဘယ်မှလည်းမရဘူးကံကြမ်းရဲ့နောက်ပိုင်းမှာထွက်တယ်ဆိုရင်ဦးပြစ်ဆွဆွဲထားတယ်ဒီစီကထွက်ဆိုပြောစာရီးရပြန်ကံကြမ်းရဲ့နောက်မှာထွက်တာလေအဲ့ဒါမှမသိဘူးပြောရပြီးလို့မသိဘူးအဲ့ရမလို့ပြင်းနေဆိုင်နေပြောရပ
ါစစ်အာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီ9ရက်နဲ့ဖေဖော်ဝါရီ13ရက်နေ့တွေမှာ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်တစ်ခုနဲ့ပတ်သက်လို့ဒါဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြပြားအောင်လုပ်တယ်ဆိုပြီးတရားစွဲခံထားတာဖြစ်ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာစစ်အာဏာသိမ်းမှုကိုကံကွယ်ကြောင်းစစ်အာဏာသိမ်းမှုလက်မခံကြောင်းတွေကိုရေးသားဖော်ပြထားပါတယ်
သူတို့ဖမ်းဆီးခံရပြီးတော့ဘသူနဲ့မှတွေ့ဆုံခွင့်မရချိန်မှာ NLD ပါတီကထုတ်ပြန်တဲ့စာကိုအကြောင်းပြတရားဆိုတာဟာအထိတ်ပဲမရှိဘူးလို့သမ္မတဝင်းမြင့်ကဒီကနေ့ထွက်ဆိုချက်တွေမှာပြောကြားသွားခဲ့ပါတယ်။တရားလိုရှင်းနေတွေဖက်ကမင်းမြမှုတွေမှာ CRPH, NUG နဲ့ PDF တို့အကြောင်းသိရှိသလားဆိုတဲ့မေးခွန်းတွေကိုမေးခဲ့တယ်လို့ရှင်းနေကြီးဦးခင်မောင်စောကပြောပါတယ်။ဒီကနေ့ကြားနာပွဲအတွင်းစစ်မေးချက်တွေကိုပြည်သူကိုချပြပေးနိုင်ဖို့ဒေါအောင်ဆန်းစုကြည်ကမေးမြန်းခဲ့သလိုရှင်းနေတွေကိုလည်းမျှဝေပေးဖို့ညွှန်ကြားခဲ့တယ်လို့ဦးခင်မောင်စောကပြောပါတယ
်။ဒေါအောင်ဆန်းစုကြည်ကအဲ့ဒီဟာကိုနားထောင်ပြီးလည်းခါကြတော့ဒီလိုမျိုးမျိုးပေါ်နေဟုတ်လားဟိုအဓိကစဉ်းလေးအဲ့ဒါလေးအများကြီးပြည်သူရှိတယ်လားအဲ့တော့ယူးနေနေလာတော့ပြစ်ပစ်ထားအောင်ရှိဘူးဒီယုံကလည်းဟိုပတ်လိမိဒီကမော်ရာလာဦးပင်ကိုလည်းတတ်ပါတယ်။ဒါကြည့်လို့ရှိပါတယ်။ဒီလိုကြီးတော့အဲ့ဒါကိုပြန်ပြီးပြီးအောင်တော့တစ်ခုခုတော့ပြောရလို့မရဘူး။တစ်ခုတော့လည်းပြန်ပြောပါပါလေ
။ဒီကနေ့ကြားနာတဲ့ရသသက်ကြီးပုံမှန်905ခခွေအမှုဟာဒေါအောင်ဆန်းစုကြည်နဲ့သမရအဝင်းမြင့်တို့အပေါ်ပထမဆုံးဆွဲချက်တင်ထားတဲ့အမှုဖြစ်ပါတယ်။သတင်းကြိုရုံးပရက်ပြီးလာမယ့်တပတ်ကျော်အောက်တိုဘာ26ရက်မှသာပြန်လည်စစ်ဆေးတဲ့အခါကျရင်တော့ကျောင်းဆန်းစုကြည်ကိုယ်တိုင်တက်တည်ထွက်ဆိုမှဖြစ်တယ်လို့ရှင်းနေရကပြောပါရယ်။နေပြည်တော်တည်တံတရားရုံးမှာဒီကနေ့အဲ့ဒီအမှုအပြင်ကျောင်းဆန်းစုကြည်တယောက်တည်းအပေါ်ပုံမှန်25နဲ့တရားစွဲထားတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးအမှုကိုလည်းစစ်ဆေးပါရယ်။အဲ့ဒီအမှုအတွက်လာမယ့်ရုံးချိန်မှာတော့စွဲချက်တင်တင်မတင်တရားသူကြီးကဆုံးဖြတ်နိုင်တယ်လို့ရှင်းနေဦးခင်မောင်စောကပြောပါရယ်။အပတ်စဉ်နေ့တိုင်းဒီပါအမှုတွေကိုလိုက်ပါစစ်ဆေးနေရတဲ့ရှင်းနေတွေအနေနဲ့လည်းအမှုအတွက်ပြင်ဆင်နိုင်ရင်မလုံလောက်ဘူးလို့ပြောကြပါရယ်
။သမရအဝင်းမြင့်ကိုရင်ထွက်ဆိုခဲ့တဲ့နေပြည်တော်တည်တံ့တရခွင်ရဲ့နောက်ဆုံးအခြေအနေနန်းလောင်ပြပြပေးခဲ့တာဖြစ်ပါရယ်ရှင်။ဆက်ပြီးတော့အာဆီယံကိုယ်စားလှယ်နဲ့နိုင်ငံရေးပါတီတွေတွေ့ဖို့စီစဉ်ထားတာပြတ်သွားတဲ့သတင်းကိုတင်ဆက်ပေးကြပါရယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အာရဝန်ယူဆပ်နဲ့နိုင်ငံရေးပါတီတချို့ဒီကနေ့အောက်တိုဘာလ12ရက်နေ့မှာတွေ့ဆုံမဲ့အစီအစဉ်ပြတ်သွားတယ်လို့တွေ့ဆုံပွဲမှာဖိတ်ခံရတဲ့ပါတီတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့အထူးကိုယ်စားလှယ်ကမြန်မာနိုင်ငံကိုမရောက်သေးတဲ့အတွက်ဒီတွေ့ဆုံပွဲမဖြစ်တာလို့ပြောပြီးတော့ဆွေးနွေးပွဲရဲ့နေ့ရက်အချိန်ကအပြောင်းလဲဖြစ်တယ်လို့လည်းပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘူနိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးအိုင်ဝမ်ယူဆပ်နဲ့ဒီနေ့အောက်တိုဘာလ12ရက်နေ့နေ့လယ်ပိုင်းမှာတွေ့ဆုံပွဲလာဖို့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတို့ကိုဖိတ်ကြားခဲ့တာပါ။ဒါပေမဲ့ဒီနေ့တွေ့ဆုံပွဲအစီအစဉ်ပြတ်သွားတယ်လို့ဖိတ်ကြားခံခဲ့ရတဲ့နိုင်ငံရေးပါတီတွေကပြောပါတယ်။ဒီနေ့တွေ့ဆုံမဲ့အစီအစဉ်မဖြစ်ပေမဲ့နောက်ရှိလာနိုင်တယ်လို့စက်ဆိုင်ဖွံ့ဖြိုးရေးပါတီပြောရေးဆိုခွင့်ရှိသူဒေါက်တာနရလာမြင့်ကဖွံ့ဖြိုးကိုပြောပါတယ်။
အော်ယူကြပြောတာပြတ်တယ်ဆိုတော့မဟုတ်ပါဘူးဒီနေ့တွေ့ဆုံပွဲအစီအစဉ်မဖြစ်ဘူးပေါ့နော်အဲသူတို့တော့ပြန်ဆက်တယ်မလို့ပဲပြောတယ်ဒီနေ့အစီအစဉ်တော့မဖြစ်ဘူးပေါ့နော
်ပြည်တော်စုကောင်းကျိုးဆောင်ပါတီဗဟုအလုံးမှုဆောင်ကော်မတီဝင်ဥပိုလ်ဝင်းကတော့မနေ့ပြန်အောက်တိုဘာလ23ရက်နေ့ကိုရက်ရွှေ့လိုက်ပြီးတွေ့ဆုံမဲ့အချိန်တော့မသိရသေးဘူးလို့ VOA ကိုပြောပါတယ
်ရက်ရွှေ့လိုက်တယ်လို့ပြောတာပဲသူအဲ့ဒါတော့မနေ့ဖန်ပေါ့မနေ့ဖန်ကလုံးပါပေါ့အချိန်တော့မသိသေးဘူးလေ
ပြည်တော်စုရွေးကောက်ပွဲကော်မရှင် UEC ရုံးမှာအာဆီယံအထူးကိုယ်စားလှယ်အာဝါယူဆပ်နဲ့တွေ့ဆုံဖို့နိုင်ငံရေးပါတီတချို့ကို UEC ကစီစဉ်ခဲ့တာပါ UEC တာဝန်ရှိသူကို VOA ကအချင်းချင်းဆက်သွယ်ပေမဲ့ဖုံးလက်ခံဖြေဆိုတာမရှိပါဘူးအခုလိုဆွေးနွေးပွဲကိုတက်ရောက်ဖို့ဖိတ်ကြားထားပြီးအစီအစဉ်ပြတ်သွားတာဘာကြောင့်လဲဆိုတာအတိအကျမသိဘူးလို့ဖိတ်ကြားခံရတဲ့နိုင်ငံရေးပါတီတွေကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းကတော့အာဆီယံအထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံကိုမရောက်သေးကြောင်းနဲ့တွေးဆဖို့အစီအစဉ်ပြတ်သွားတာမဟုတ်ပဲရက်ရွှေ့ပြောင်းလိုက်တာလို့သတင်းမီဒီယာတွေကထုတ်ပြန်ပြောကြားခဲ့ပါတယ်။နေ့ရက်အချိန်ပြောင်းရန်သာရှိတယ်လို့သတင်းထုတ်ပြန်ခဲ့တာပါ။ဆေးရနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အာဆီယံအဖွဲ့ကဘရူနိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးအိုင်ဝမ်ယူဆပ်ကိုမြန်မာနိုင်ငံဆိုင်ရာအထူးတန်တမာအနေနဲ့တာဝန်ပေးထားတာပါ။သူဟာမြန်မာနိုင်ငံကိုတွားရောက်ဖို့နဲ့ဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ဖို့တောင်းဆိုထားပါတယ်။သူခီးစင်နဲ့ပတ်သက်လို့အာဆီယံအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံကဖိတ်ခေါ်ထားပြီးမြန်မာနိုင်ငံကလက်ခံတာမဟုတ်ဘူးလို့ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့မိုင်းနီချီသတင်းဌာနနဲ့တီးတပ်မင်းမြန်ကမ်းမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုထားပါတယ်။တချို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံပြပနိုင်ငံတွေကကန့်သက်ချက်သဘောပါတဲ့ဆောင်ရွက်မှုတွေနဲ့ဖိအားပေးတာတွေရှိနေတယ်လို့သူကပြောပါတယ်။ကြပင်အာဆီယံအထူးကိုယ်စားလှယ်ကိုဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပြုမလားဆိုတဲ့မိုင်းနီချီသတင်းဌာနရဲ့မေးခွန်းကိုတော့ဂျမနိုင်ငံမှာဆိုရင်ရောဒီအမှုရင်ဆိုင်နေရတဲ့ဝန်ကြီးချုပ်တရဝန်ကြီးတရကိုတခြားနိုင်ငံတွေကတွေ့ခွင့်တောင်းရင်ဂျပန်အစိုးရကရောတွေ့ခွင့်ပေးမလားဆိုပြီးဗိုလ်ချုပ်စော်မင်းထွန်းကပြန်လည်မေးခွန်းထုတ်တုံ့ပြန်ခဲ့ပါတယ်
မြန်မာနိုင်ငံကနိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်ရေးအချက်၅ချက်ပါတဲ့သဘောတူညီချက်ကိုတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားကြတာပါဒီထဲမှာမြန်မာနိုင်ငံပြဿနာမှာပါဝင်ပတ်သက်နေသူအားလုံးနဲ့အထူးကိုယ်စားလှယ်တွဲဆုံဆွေးနွေးနိုင်ရေးဆိုတဲ့အချက်လည်းပါဝင်ပါတယ်ရှင်
အာဆီယံအထူးကိုယ်စားလှယ်နဲ့နိုင်ငံရေးပါတီတွေတွေ့ဖို့စီစဉ်ထားတာပြတ်သွားတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်မှာတင်းမာနေတဲ့စီးရဲအခြေအနေကြောင့်ဒုက္ခတွေကတသိန်းကျော်အထိဖြစ်လာနေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်ထဲမှာကရင်လက်နက်ကိုင် KNU တပ်မဟာတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာ KNU တပ်တွေနဲ့စစ်ကောင်စီတပ်ကြားမှာတိုက်ပွဲတွေဖြစ်နေတာကြောင့်စုစုပေါင်းပြည်တွင်းဒုက္ခတွေ IDP ကတသိန်းကျော်ရှိနေတယ်လို့ကရင်လူခွင့်ရေးအဖွဲ့ KHRG ကချပြလိုက်ပါတယ် KNU ရဲ့လက်အောက်မှာတော့တပ်မဟာ9ခုရှိပါတယ်အဲ့ဒီအထဲထဲမှာတိုက်ပွဲအဖြစ်အများဆုံးတပ်မဟာ9ဒေသမှာဒီဖပွန်ခရိုင်မှာဒုက္ခတွေက9000ထက်မနည်းရှိနေတာပါဒီသတင်းအပြည့်အစုံ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကကရင်ပြည်နယ်ထဲက KNU ကရင်မျိုးသားစည်းရုံးထိန်းချုပ်တဲ့နယ်မြေတွေမှာစစ်တပ်နဲ့ KNU တပ်တွေတိုက်ပွဲတွေရှိခဲ့ပါတယ် KNU ရဲ့လက်နက်ကိုင်တပ်မခုနှစ်ခုရှိပြီးအဲ့ဒီတပ်မဟာတွေထိတ်ထုတ်ထားတဲ့နယ်မြေတွေမှာတိုက်ပွဲတွေစီးရဲလှုပ်ရှားမှုတွေကြောင့်ဒေသခံပြည်သူတွေဟာသူတို့နေထိုင်ရာကျေးရွာတွေမှာမနေရတော့ဘဲတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေကြရပါတယ်။ဒါကြောင့်ပြည်လင်းမှာပဲအိုးအိမ်ပြည့်ရွှေပြောင်းနေနေရတဲ့ဒုက္ခတွေ IDP ဥယျာဉ်သတိကြော်နေပြီးဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုက VOA ကိုပြောပြပါတယ်။အများဆုံးကတပ်မငါအခြေစိုက်တဲ့ဖပုံခရိုင်ထဲမှာဖြစ်ပါတယ်။
ဒီတွင်နေရာဖြစ်ပြောင်းနေထိုင်သူအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တမဟာခုခုစလုံးထဲမှာတော့ချုပ်ခဲ့ပြီးလောလောဆယ်ရရှိတဲ့နံပါတ်ကြီးတွေ့ရဆလို့ရှိရင်တကယ်ကြီးကျွန်တော်တို့ရှိပြီကျွန်တော်တို့ဒီတမဟာပုံညောင်းနေနေချိန်မှာဆိုလို့ရှိရင်တော့ဒီစောက်ချီမြို့နယ်မှာဆိုလို့ရှိရင် IDP ဦးကြီးကအာ600ကျော်လောက်တော့ရှိမယ်ဒီစောက်တမဟာလေးမကွေးတူဝေးချိန်မှာဆိုလို့ရှိရင်လည်းအာကျွန်တော်တို့ IDPတထောင်ကျော်လောက်တော့ရှိခဲ့တယ်။တမန်ငါမှုကျော်ခရိုင်မှာဆိုလို့ရှိရင်တော့ခုနပြောသလိုပဲဒီထူးဆီးခြင်းမှုတွေတခြားတမန်ကပြည်သူတွေနဲ့လောက်ဆောင်တဲ့အပေါ်မှာတော့IDP ကတော့အငြင်းတန်းကိုရှိနေခဲ့တယ်။ယောသားတွေကဒီလိုပဲပုံဆောင်လိုက်ပြေးလိုက်ကျင်လာလိုက်လို့လုပ်နေရတာပေါ့နော်။ပြီးတော့ဟိုကငယ်ငယ်ချင်းချင်းနဲ့တူညီညီနေတဲ့သူတို့မှာမမြင်ရဘူးပေါ့။ခုဒီလိုမှဆိုလို့ရှိရင်တော့တိုက်ပွဲကမြန်မာပြည်ကပြည်လို့ပြောလို့ရတယ်လို့ဆိုကျွန်တော်ပြရတယ်ပေါ့နော်အာခမန်းရှေအရဆိုလို့ရှိရင်မှတော့ခရိုင်တစ်ခုလုံးပေါ့နော်ဆိုလို့ရှိရင်တော့ IDP ဦးကြီးခုနှစ်ဆောင်နဲ့ကိုတောက်ကြမှာရှိတယ်ခင်ဗျာ
တက်မဟာတဲ့အခြေစိုက်တဲ့တထုံခရိုင်နဲ့တက်မဟာ6အခြေစိုက်တဲ့ကော့ကရိတ်ခရိုင်ဘက်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးရွာသားတွေပေါ်တာဆွဲခံရတာတိုက်ပွဲတွေအတွင်းရှေ့ကနေတောက်ခိုင်းတာတွေရှိနေတယ်လို့လည်း KHRGရင်လူခွေရေဖွဲကပြောပါတယ်
သူတော်ကျွန်တော်ဒီတပ်မဟာတိပေါ့နော်ပထုံခိုင်မှာဆိုလို့ရှိရင်တော့အာဒီစစ်ကောင်စီတပ်နဲ့ဒီ PGF ကနေပြီးတော့မှသူတို့အာပူပေါင်းပြီးတော့ဒီပထုံခိုင်အစိမ်းလက်ကိုအာဝင်ရောက်တာလူရှိတယ်စီလောက်ဆောင်မှုတွေအာလောက်ဆောင်တာလူရှိခဲ့တယ်ဒီလို့ရှိရင်လည်းဒီ first labor ပေါ့နော်အတုံးပြတာတွေလည်းရှိခဲ့တယ်အာနောက်တစ်ခုကကျတော့ဒီကျွာသားတွေလူသားတိုင်းဖြစ်ပေါင်းကြီးတာလည်းရှိဖြစ်တယ်။သူဒီလောက်ဆောင်မှုတွေတတ်မှတ်ဆောင်မှာဆိုလို့ရှိရင်တော့ရှိလာတာကိုကျွန်တော်တွေ့ရတယ်။တိုက်ပွဲတွေဖြစ်ပေါ်လာတယ်ကျွန်တော်မတွေ့ရတယ်။ဒီစက်တင်ဘာနဲ့အောက်တိုဘာအတိမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီကျန်ရင်စိတ်ကြီးမြင့်နေတဲ့ကော့ခဲမြင့်နေတဲ့အတိမှာဆိုလို့ရှိရင်လည်းဒီစိတ်ကစီတမ်းနေကြတော့ကျန်နေကြမှာတိုက်ပွဲဖြစ်ပေါ်လာမျိုးတွေရှိတယ်။တိုက်ပွဲဖြစ်ပေါ်တဲ့အချိန်မှာလည်းဒီရွာသားတွေရဲ့ကိုအေးလူတိခတ်ချက်စီတာမျိုးတွေရှိခဲ့တယ်
မြန်မာအစိုးရနဲ့ KNU ကြား2012ခုနှစ်မှာအပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်ဒါ့ပြင် KNU တက်မှာ9နယ်မြေမှာတော့မြန်မာစစ်တပ်နဲ့ KNU တက်တွေကြား NCA ထိုးခဲ့ပြီးနောက်ပိုင်းမှာလည်းထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်နေပါတယ်နှစ်ဖက်လုံးကတော့ NCA ကိုချိုးဖောက်တယ်ဆိုပြီးအပြန်အလှန်ဆွဆွဲနေကြပါတယ်စစ်ကောင်စီက ကျွန်တော်တို့ကအနာသိမ့်ပြီးတဲ့နောက်ထပ်ပြေးတိတ်ဆောင်လာတဲ့အကြမ်းဖက်အနာဖီဆိုင်ရေးစီဒီအန်လှူရှားသူတွေကိုကူညီတာလက်နက်ကင်တိုက်ခိုက်ဖို့တောခေါ်လာသူတွေကိုစီရင်လက်ကျင့်မှုတွေကယန်ယူကလုပ်ပေးနေတာတွေကြောင့်အဲ့ဒီနယ်မြေတွေပေါ်စစ်ကောင်စီတပ်တွေကစိုးစစ်ဆင်မှုတွေရှိနေပါတယ်။ဆီယန်နာရှင်စနစ်အဆုံးသတ်စေဖို့လက်နက်ကင်ခုခံတော်လှန်နေတယ်လို့ပြောထားတယ်ပြည်သူ့ကာကွယ်
ဆက်ပြေးဒုက္ခတဲ့တသိန်းကျော်ထိရှိလာနေတဲ့အကြောင်းမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်မှာအသက်16နှစ်နဲ့အထက်ကလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်ထဲမှာအသက်16နှစ်နဲ့အထက်ကျောင်းသူကျောင်းသားတွေကိုဒီလအောက်တိုဘာလ16ရက်နေ့ကနေစပြီးတော့ကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြည်နယ်တာဝန်ရှိသ
ပြောင်းမလာသေးဘူးလို့လည်းပြည်နယ်ကျန်းမာရေးတာဝန်ရှိသူကဗီအိုကိုပြောပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်မြန်မာနိုင်ငံမှာ2019ခုနှစ်စာတင်နှစ်မကုန်ခင်ကိုဗစ်ကြောင့်ပိတ်ထားတဲ့စာတင်ကြောင်းတွေပြန်ဖွင့်နိုင်ဖို့ပညာရေးနဲ့ကျန်းမာရေးဌာနကကြိုးစားနေပါတယ်တချိန်တည်းမှာပဲ2019ခုနှစ်ဇွန်လတုန်းကကျောင်းအနှံထားတဲ့ကျောင်းသားကျောင်းသူတွေထ ကိုဗစ်ကာကွယ်ဆေးထိုးပေးတဲ့စီမံချက်အတိုင်းစစ်ကောင်စီကတချို့ဒေသတွေမှာကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေပါတယ်။ချက်ခိုင်းပြည်နယ်မှာတော့အလယ်တန်းနဲ့အထက်တန်းအကြောင်းသူအကြောင်းသားတွေကိုဒီလအောက်တိုဘာလ16ရက်နေ့ကစပြီးတော့ကိုဗစ်ကာကွယ်ဆေးတွေထိုးပေးသွားမှာဖြစ်တယ်လို့
ချက်ခိုင်းပြည်နယ်အလယ်တန်းကနေပြီးတော့အထက်တန်းထိရှိတဲ့အန်းထိပေါ့ကလေးတွေကိုစစ်တုပ်ဖို့အစီအစဉ်ရှိပါတယ်ဆိုတော့15ဆက်6လောက်မှာထုတ်မှာဖြစ်ပါတယ်ဆိုတော့ဒီကလေးတွေကိုစစ်တုပ်ပြီးရင်တော့ကျွန်တော်တို့ကြောင်းတွေဖွင့်ဖို့အစီအစဉ်ရှိပါတယ်ကျောင်းသူကျောင်းသားတွေကိုတရုတ်နိုင်ငံထုတ်စိုင်းနိုဗစ်ကိုဗစ်ကာကွယ်ဆေးထိုးပေးဖို့စီစဉ်ထားတယ်လို့ ပြည်내ကျမကြီးဦးစစ်တနာပြောခွင့်ရတယ်ပြောပါတယ်ဒါပေမဲ့ဒီနေ့ဒီចောင်းသားတွေကိုထိုးပေးမဲ့ဆေးတွေဒီခိုင်ပြည်내တွေကိုရောက်မလာသေးတာကြောင့်ចောင်းသားဦးကြီးဘယ်လောက်ထိုးပေးမဲ့ဆိုတာကိုမသိရသေးဘူးလို့ပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်ကျမိုင်းနဲ့အင်္ဂလိပ်ဝင်ဌာနကလည်း16ရောင်းနေဆမယ်ဆိုပြီးတော့စီစဉ်ထားတဲ့စီမံချက်တစ်ခုပို့ထားတာပေါ့ကျွန်တော်တို့အဲ့တော့ဆေးကက
ပါဒီမှာရေတွက်ကရောက်မှာပဲသိမယ်เนาะကျွန်တော်တို့ကတောင်းထားတာတော့3,900,000လေးသက်လေးပါချက်ခိုင်းပြီနယ်မှာအကြောင်းပြန်ဖွင့်နေတယ်2017 2019ခုနှစ်ပညာသင်နှစ်အတွက်ဘူရရိုင်းကနေထက်တန်ဒီကျောင်းအထားသူပေါင်း3,700ကျော်ရှိတယ်လို့ပြည်နယ်ပညာရေးရုံးရဲ့အစိုးရအတည်ရပါတယ်စိုင်းနိုဗစ်တရုတ်ကိုဗစ်ကာကွယ်ဆေးကိုတရုတ်နိုင်ငံမှာအသက် 3,000ကနေစစ်စစ်နဲ့အထိထိုးပေးဖို့အရေးပေါ်အသုံးပြုခွင့်ကိုဒီပရိုရှိုစီကရရှိထားတယ်လို့လည်းစစ်ကောင်စီသတင်းထဲမှာထုတ်ပြန်ဖော်ပြထားပါတယ်။ကိုဗစ်ကာကွယ်ဆေးကိုမထိုးမနေရမဟုတ်ပဲမိမိရွေးချယ်ခွင့်နဲ့ကျောင်းနဲ့မိဘခွင့်ပြုချက်ပါမှထိုးပေးမယ်လို့လည်းသတင်းထဲမှာထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကာကွယ်ဆေးထိုးရမယ့်အုပ်စုထဲမှာပါသူတွေကိုတော့ပြီးခဲ့တဲ့လပိ
ထိုးခဲ့တာကအကုန်လုံးတသိန်းရှိပါတယ်တသိန်းရှိပြီးတော့ကျွန်တော်တို့ဒုတိယအတုဆိုင်နိုဖန်ထိုးတဲ့ဟာကဒုတိယအတုထဲမှာစီးရင်ပါတာပေါ့နော်ဆိုင်နိုဖန်ပထမတစ်ကြိမ်မှာ၉တောင်းခွဲအခုခြေရောက်ရှိပြီးတော့ထိုးနေတာက၃သိန်း၃သိန်းနဲ့၂တောင်းကျော်ဖြစ်ပါတယ်အဲ၃သိန်း၂တောင်းကျော်ဖြစ်ပါတယ်နောက်ဈာရဲမှာတိတ်ပွဲဆောင်နဲ့
IDP တွေဆိုင်နိုဗစ်ကတ္တ၅တောင်းဖြစ်ပါတယ်လက်တလုံးမှာတော့ဒီဟာတွေကိုတွက်လိုက်လို့ရှိရင်တော့ကျွန်တော်တို့လူရေအပြင်ဒီသိန်းကျော်လောက်ဆေးထိုးပြီးသွားမဲ့အနေအထားမျိုးဖြစ်ပါတယ်မြန်မာတနင်္ဂနွေမှာရှိတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေအားလုံးကိုလည်းကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့စစ်ကောင်စီကပြောကြားထားပါတယ်ဒါကြောင့်ရခိုင်ပြည်နယ်မှာရှိတဲ့အေအေရခိုင်လက်နက်ကန်တပ်ဖ
ပြည်သူ့ကိုစားပြည်တော်စုကညွှန်ကြားရတာမရှိသေးဘူးလို့လည်းပြီးခဲ့တဲ့တောက်ကြနေ့ဒေသရှင်လင်းဘက်မှာပြည်내ကောင်စီပြောဝင်ရကပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်း900ကျော်အောက်ကျဆင်းလာပြီဆိုရင်လုပ်ငန်းတွေပုံမှန်လည်ပတ်နိုင်မှာဖြစ်တယ်လို့ကျွန်မအေးဌာနတာဝန်ရှိသူကဗီအိုကိုပြောကြားထားပါတယ်ရခိုင်ပြည်နယ်မှာလက်ရှိကိုဗစ်ကူးစက်မှုနှုန်းက900ကျော်အောက်ကျဆင်း
ပြည်သူစုကခွင့်ပြုချက်ရရတယ်စားဖွဲ့မယ်လို့လည်းပြည်내ကောင်စီပြောဝင်ရတာပြောပါရခင်ဗျာကောင်မြတ်သူပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းပေးပို့ချက်ဒီကတော့ဒီလောက်ပါပဲ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့
VOA အမေရိကန်အတန်ရဲ့အင်္ဂါညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းမှာတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်တချိန်စီးကာလတုန်းကအမေရိကန်ရုရှားနှစ်နိုင်ငံအာကာသပြိုင်ဆိုင်မှုတွေလုပ်ခဲ့ကြရမှာအမေရိကန်ကလာကဘာပေါ်ကိုပထမဆုံးခြေဦးခဲ့ပါတယ်ဒါပေမဲ့အခုအာကာသထဲမှာရုရှ Araba, Dijau, Rida Dringo, Chekami, Kuam Yadu Jabjabibashim.
Agadarema, Gababrama Uzon Yushin Yaku Woodre, Russia made me do ne, Russia Rida Dugaro, Nanganga Arada Sakanzigo, Aku Inganima, Yoshi Baraba. American Hollywood Mina, John Cruise Ne, Director Down Limeno Upaumi, Agadabo Yushin Yabu, Jubani Jimawe. Russia director Dune, Russia Minami, Julia Paris Litoga, Nanganaga Arada Sakango, Autobala Nayanima Yoshibi, Jaguye Bilo Jamava, Kajestamashi Agada Sakanguane, Soyu MS 90 Agada Yene Chokolavi, Nanganaga Agada Sakango Yola Jarava, The Challenge Ray Yoshin Zalandra, a state by Kunine, Edima Jaguye Bilo Mapchibi, Disaka Agada Pama Uzon Jaguye Yoshin Pilamava. Director Callum Shippengone to Agatha's Kango Yoshine, Minami, Julia, Barry Slickaro, two Twitchung, Kulu Pioware.
Everything was new to us today. Every 30 seconds brought us something in
Tiniha, Chamaru, Utre, Alo, Tebabe. Second, Tongze Rangu, Tete, Tiniware. Guliame, Tiyamoma, Tawin, Tanizare, Murani, Tepan Pina Sinine, Agatha, Yimurine, Trigerava. Chama, Amen, Mani, the Lubabe. Chamaru, Alo.
So you MS 19 Russia Agada Yingani, Nanganga Agada Skangu, Chinka Dwaragule through Yaku Kejabare. Hollywood Yushimina Drum Cruise Ha, SpaceX Agada Yin CB, Agada Retwayo Yakubu season Shielu, NASA American Arba Agency, Manikabe Jinga Tarawa, Akuda Russia Yushim Puega, Lau Dwawabi. Akuya Dore, Russia Minmine, Dridarogu, American Nasaga, Agada Wunani Bawe, Nanganga Agada Skama Shide, the Chado Agada Wunani Alo, Chuzu Kejavare. Drua Agada Skama, Sunny Chani Tanjamaba. Moscow Chiza Yushin Gomni, Ross Cosmos Net, Sajo Chuzuke Bienau, The Challenge Yushin Zelenrego, Yakuni Jarelo, Nasaga Piovare. Yushin Zelenemaro, Minmi, Paris Lika, Agada Yimutu Ye Ataku Kete Mudre. Agadare Silujin Kayare, Siawan to Ubi Dilson on a Pibare. Yet Chopijo Nina Director, Shipping Gogaro, Agadas Kanzi Ularunga, Agada Ying, Genial Litema, Doka Ato Yokebime, Inga Juti, not a Zelanduri Yachin de Elusu Varina.
Kwam Yatu Jabja Pigera Pibare, Sabiro, Inga Yai, a person canary good in Sabi Jamare, Yizo American and Yedrin Sama good in Sabi Mava. American Piran Zuma, Gagwe Se Jang COVID-19 Yoga, Kusa Muno, Jasin Larane, Mia, Long Anguin, the Choma, Win Anigo, Gagwe Se Mepimini, Tobo, Donga Pirari, Bumia Lavare, the Chainemale, Dido Gagwe Se Mepimini, Tokai Neboma, Gangwe Sana Pirari, the Shinivare, Dijau, Michelle Queen Pibot Hare, Dringo, Makin Pudiva, Dizrin Baye, American Nanga Yitrin Sama Martin Satavare.
American Piran Suma, Louis Nyansu Gagwe Seto Pide Chiligo Yapu, a Chito Yuke Adalu, a good Luye Kunasacha Yagano, Gagwe Se and Nezum Paramadalong Tobi Dwabi. Long ago in the Chumaro, when Henry Gagwe Se Matimene Tobu, Matobu Sui, a Lugani Yana Kayame to the Ribe Tare, Nasotamaya Nilama, Dibo Kangwe Sanapia Murigale Shay Nilavari. Los Angeles မြို့ကရဲရရှိ Alex Villanueva ကတော့ခရိုင်တမ်းမချက်အတိုင်းကောက်ွယ်စေးမဖြစ်မနေထိုးဖို့တတ်မှတ်ရပြည်ရင်လဲသူစီကဝန်ထမ်း 18,000 ကိုတော့အရေးယူတာမျိုးလုပ်မှာမဟုတ်ဘူးလို့ပြောပါတယ
် Their entire groups of employees and are willing to be fired and laid off rather than get vaccinated so
အလုပ်ချုပ်ရှင်ထုတ်ကာဝယ်ဈေးတော့မထိုးဘူးဆိုရယ်ဝန်ထမ်းတွေကတအုပ်ကြီးကိုရှိနေပါတယ်။ဒါကြောင့်မို့ကာဝယ်ဈေးမထိုးလို့ရေးယူရမယ်ဆိုရင်ကျွန်တော်တို့ရဲ့ဝန်ထမ်းအင်အား900ခန့်လုံးကနေပြီးတော့1000ခန့်လုံးအထိဆုံးရှုံးရတာမျိုးကျွန်တော်ကတော့အဖြစ်မခံချင်ပါဘူး
။အမေရိကန်ပြည်ထောင်စုမှာလက်တလောနေစဉ်ကူးစက်သူဥယျာဉ် 9,500 လောက်အထိကျဆင်းလာချိန်မှာအခုလိုတင်းမာမှုတွေဖြစ်နေတာပါ။ကမ္ဘာတစ်ဝန်းက COVID-19 ရောဂါကူးစက်သိမ်းဆုံးမှုတွေကိုလေ့လာဆင်းပြုစုနေတဲ့ဂျွန်ဟော့ပကင်းစ်တက္ကသိုလ်သုတေသနစာရင်းအရအမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့စက်တင်ဘာလတည်းနေ့စဉ်ကူးစက်သူ 13,200 လောက်ရှိခဲ့ရာကအခုတော့ 30,000 အောက်အထိကိုကျလာပါတယ်။ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာအန်သနီဖောင်ချီကတော့ကာယရောဂါထိန်းချုပ်နိုင်ဖို့အကောင်းမြင်မျှော်လင့်တဲ့အကြောင်းပြောပေမယ့်နှာခေါင်းဆီးတက်တာလို့ရောဂါကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုတော့ခက်မြင်မြန်ပြန်ရုပ်သိမ်းလို့မရသေးဘူးလို့ CNN ညွှန်တန်ရဲ့ State of the Union အစီအစဉ်မှာပြောဆိုသွားပါတယ်
။ I'd like to see it well below 10,000 and even much lower than that.But when you're at 95,000
ကုသတူ 10,000 အောက်နဲ့အဲ့ဒီတက်ပို့ပြီးကျသွားတာမျိုးကိုပဲကျွန်တော်တို့မြင်လို့ပါတယ်။လက်ရှိမှာနေစဉ်ကုသတူ 9,000 ခွဲဆိုတာကလူမှုအတိုင်းဝန်းတွင်ဗိုင်းရပ်စ်ပိုးကုသပြန့်နှံ့မှုတွေများနေသေးတဲ့အခြေအနေဖြစ်ပါတယ်
။ Pfizer ဆီးကုမ္ပဏီကအဆိုပြုထားတဲ့အသက်5နှစ်ကနေ17နှစ်အရွယ်ကလေးတွေအတွက်ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိစ္စနဲ့ပတ်သက်လို့တော့အမေရိကန်ကျောင်းသားရေးအရာရှိတွေဒီလတည်းတွေ့ဆုံဆွေးနွေးနိုင်ပွဲရှိနေပါတယ်။လူကြီးတွေကိုထိုးပေးတဲ့ဆေးပမာဏရဲ့၃ပုံတစ်ပုံကိုဒီရွယ်ကလေးငယ်တွေကိုထိုးပေးဖို့ Pfizer ကုမ္ပဏီကအဆိုပြုထားတာပါ Pfizer ဆေးကုမ္ပဏီရဲ့လက်ရှိပုတ်အဖွဲ့ထဲမှာပါတဲ့အစားအစာနဲ့ဆေးဝါးစီမံကုကေရေးဌာန FDA အကြီးအကဲဟောင်း Scott Gottlieb ကတော့အခုလိုကျောင်းနေအရွယ်ကလေးတွေကိုကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတာမျိုးဖိအားပေးသတ်မှတ်ဖို့ကတော့နောက်ထပ်နှစ်တွေကြာလိုက်အောင်မယ်လို့CBS ရုပ်သံ Face the Nation အစီအစဉ်မှာပြောဆိုသွားပါတယ
်12 to 17 could be a couple of years away perhaps a little longer
than that ကနေ second နှစ်ရွယ်တွေအတွက်ဒီလိုဖြစ်ဖို့ကတော့နှစ်နှစ်လောက်အချိန်ယူရနိုင်ပါတယ်9နှစ်ကနေ17နှစ်ကြာတွေအတွက်ဆိုရင်တော့ပိုပြီးတော့အောင်ကြာနိုင်ပါတယ်ဒီလိုကလေးတွေကြားမှာကာကွယ်ဆေးမဖြစ်မနေထိုးကမ်းဖို့ဆိုတာမှာကြုံလာရနိုင်တဲ့အခြေအနေတွေအများကြီးရှိပါတယ
်ဒီတော့တွင်ယောဂဘူစမ်းသက်ပစ္စည်းကိရိယာတွေပြက်လက်နေတဲ့ဆိုတဲ့သတင်းတွေထွက်နေချိန်မှာသမ္မတဘိုင်ဒန်အဆိုအရကတော့ယောဂဘူချက်ချင်းစမ်းသက်အဖြစ်ထွက်နိုင်တဲ့စမ်းသက်ပစ္စည်းဒေါ်လာတန်းတစ်ထောင်ဘူပြည်တွင်းအတွက်ဝယ်ယူသွားမယ်လို့ကတိပြုပြောဆိုပါရယ်ဒီဇင်ဘာလမတိုင်ခင်ဒီလိုစမ်းသက်ပစ္စည်းပေါင်းတန်း100အထိရရှိနိုင်မှာဖြစ်တယ်လို့သမ္မတအင်ဂျီရောကပြောဆိုထားပါရယ်ရှင
်မတ်တင်ချွေချွေစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှနာဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညသကဝိုင်းကိုတင်ဆက်ပေးကြပါမယ်။နိုဘယ်ငြိမ်းချမ်းရေးဆုဆိုတာကသတင်းသမားတွေကိုချီးမြှင့်လေးရှိတာမျိုးမဟုတ်တဲ့အတွက်ဒီနှစ်ဆုရှင်တွေကိုကြားရတဲ့အခါမှာအံ့ဩမိပါတယ်လို့အရင်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းတဦးဖြစ်တဲ့ဦးမြင့်ကျော်က VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာတော့လက်ရှိမှာသတင်းမီဒီယာသမားတွေဟာပြစ်မှတ်ထားနှိမ်နှင်းခံရတဲ့အထက်မှာပါနေပြီးတော့ဒီအခြေအနေအောက်မှာအမှန်တကယ်ဖြစ်ပျက်နေတာတွေကိုအများပြည်သူအမှန်တိုင်းသိအောင်တင်ပြနိုင်ဖို့ဖြစ်နိုင်ခြေစတာတွေနဲ့ပတ်သက်ပြီးဦးမြင့်ကျော်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ
်။ဦးမြင့်ကျော် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါကိုကျော်သိန်း။ဟုတ်ကဲ့
။ဆိုတော့ကျွန်တော်ဓမ္မဦးဆိုမြင့်ကျော်စီကနေသိချင်တာကဟလာဒီကလေးရပိုင်းမှာဒီဖိလစ်ပိုင်နဲ့ရုရှားကသတင်းမီဒီယာသမားနှစ်ယောက်စာနယ်ဇင်းသမားနှစ်ယောက်ပို့လေနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတယ်အဲလိုမျိုးသတင်းမီဒီယာသမားတွေကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်တာဒီဒီတကွာလုံးကသတင်းနောက်တွေကိုရည်ရွယ်ပြီးတော့ဂုဏ်ပြုချီးမြှင့်တာလို့ပြောကြပါတယ်ဆိုတော့ဒီလိုမျိုးသတင်းမီဒီယာသမားတွေကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတယ်လို့ပထမဦးဆုံးကြားရတဲ့အခါမှာဥမင်းကျော်စိတ်ထဲအတွေ့အထဲမှာပေါ်လာတဲ့အမြင်ခံစားချက်အဲ့ဒါလေးအရင်ဆုံးသိပါရစေ
။ဟုတ်ဟိုပထမဆုံးပေါ်လာတာကတော့ဟိုအန်အော်ရယ်ပေါ့လေ။အန်အော်ရယ်ဆိုတာညင်းညင်းစုကသတင်းသမားကိုချီးမြှင့်ဟိုချီးမြှင့်လေးသိမရှိဘူး။ညင်းညင်းစုဆိုတာများသောဖြစ်ပြီးညင်းညင်းဟိုဖြစ်စဉ်တွေမှာပါဝင်နေကြတဲ့နိုင်ငံရေးသမားတွေဟိုညင်းညင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဆွေးဆက်ပြီးတဲ့အကျိုးဆောင်တဲ့သူတွေဆောင်တဲ့ဖြစ်ပေါ့နော်အဲအဲလိုမျိုးပုံကိုယ်ရေဟိုချင်းမြင်ရတယ်ဒီသတင်းသမားကိုချင်းမြင်တယ်ဆိုတဲ့ဟာတော့နည်းနည်းအန်အော်တယ် Now, the Trujina Jetu Baro Natan Kira Kamaro, the democracy ne Nulasa Topo Piosu Gwenga, and democracy ne Nyan Yetu, the gay Pema Yeti de Hasre, Elumio Chesatara Puyarawana. So, oh, the Lumio, Elumio, Chu Chang Yau, the Nima, the Hau Pires Rehale, to Chu Chang Silamu, Chile Lule, the Paka Piamido, Dona Girawana, Balulesro, or Kabama. The media Lula Quinica or the Comet, the Rin the Mari, the Rin Lula Quinia, Minada, Pijam Kayabu, Kansi Kanya, Haria, Dosha, Amya, the Kavalu Taitane, who joined a train the Bomio Pinera, Ono, and I jump Dilo Pidelu, or use Nale, Ono, or the Haga, the Chichen in a general Elumio Nale.
Okay. So, the Rinamania Galebe, Philippine Rashaga, Rinamania Galebe, Druning and Riga, Rinulapuna Patavio, Rinamari in Sanity, Totoli Sure, Chini Alma, Rulive, Dungan in Sangejara, Nepomiazo, no? So, Akulum, you do the Rinamari, Dubinia, Suchini, Kaya, Gagani, Pido, Allah, Unagumis of Dodorale, Babari, the Kavaluma, the Rinulaque, the Rinaldibu, Gawe, Bibu. Now, she changed out PRB, and I'm great. Machine in it, you know, doing it. Go loco, Lulula, Low Nine Boo, Sarari, do it. Pelu, Toku, Kishi, Pare, Luyo, who means all you Sammy, by the way.
Oh, General Nalera, D. Haga, D. Chongyaku, Allah, Lee, Baby, or Tessaya, two the pin or Suyari, one, or Tessaya, Suyari, Gadi, the Inlula Quinne, but the day. ဟုတ်ကဲ့ကျွန်တော်နားလဲတော့ဒီဟာကဒီအကြောင်းညာကိုအလားအလေးပေးပြီးတော့တက်ဆိုင်ရာသူရရတွေကဒီတရင်လွတ်လပ်ခွင့်နဲ့ဟိုပတ်သက်တဲ့ဟိုသူတို့လှုပ်ဆောင်မဲ့ပိုင်းသူတို့စောင့်ခင်းရမဲ့ပိုင်းတွေဟိုမှာဖမ်းဆီးရတော့တားဆီးရတော့ချုပ်ကိစ္စတွေမှာဟိုတပည့်လှည့်နေပေါ့နော်တက်အန်ရဲ့အထိဟိုလှုပ်ချင်တဲ့ကိစ္စမျိုးတွေတောင်မချုပ်တော့နိုင်ငံမှာရှိရပေါ့နော်ဟိုမြန်မာနိုင်ငံမှာလည် တမူထားမယ်လေးစားမယ်ဆိုတဲ့ဟာမျိုးကိုသက်ဆိုင်ရာအစိုးရတွေအားလုံးကိုနှိုးဆော်ရဲဟာလို့တော့ကျွန်တော်တို့အဲ့လိုနားလေတာပေါ့နော်
ကျွန်တော်ဒီရင်းသမားတွေဆိုတာဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုဟလာဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုဥတီထားပြီးတော့လုပ်နေကြတဲ့လူတွေကျွန်တော်အဲ့လူတွေကိုဟလာသူတို့အလို့သူတို့လွတ်လပ်လုပ်နိုင်အောင်ကာကွယ်ပေးဖို့လိုအပ်တယ်သူတို့အလို့သူတို့ဟလာနောက်ဆက်မရှိလုပ်နေနိုင်အောင်အခြေအနေဖန်တီးပေးဖို့လိုအပ်တယ်ဆိုတဲ့အတိတောက်တကသတိပေးမှုတစ်ခုထပ်ရသွားတဲ့သဘောမျိုးတော့ဖြစ်တာပေါ့နော်ဆိုတော့ဒီနောက်ဦးမြင့်ကျော်ပြောသလိုပါပဲနိုင်ငံတကာမှာသတင်းသမားတွေကိုလူမျိုးအတိမတ်ပြုဟလာဂုံပြုတဲ့အချိန်မှာမြန်မာနိုင်ငံမှာကတော့ဒီဆီယနာတင်းကြီးတဲ့နောက်ပိုင်းဟလာပြစ်မှတ်ထားပြီးတော့ဖိနှိပ်တဲ့နေနေနဲ့ရေးရွတဲ့ထဲမှာသတင်းသမားတွေလည်းပါလာတယ်။ဖန်ခံရတာထောင်ချခံရတာတွေရှိထားတယ်။ဆိုတော့ဦးမြင့်ကျော်တို့သိထားသလားလက်ရှိမြန်မာနိုင်ငံမှာသတင်းမီဒီယာကဘယ်နည်းရောက်ဖန်ခံထားတာရှိပါလဲထောင်ချခံရတာရောဘယ်နည်းရောက်ထင်များရှိပါပြီလဲခင်ဗျာ။
ဟုတ်အခုဒီပြောမယ်ဆိုရင်တော့ဒီဖေဖော်ဝါရီလ1ရက်နေ့ကနေစကြည့်တွေ့ကြတာပေါ့နော်ဟိုပြီးခဲ့တဲ့နှစ်ဒီမှာတော့ဒီသတင်းရေးသားရနဲ့တိုက်ရိုက်ဖန်ပြီးခဲ့တဲ့နှစ်ဆိုတာ2020ကျတော့ပါသတင်းရေးသားမှုနဲ့တိုက်ရိုက်ဟိုဖန်ခံရနောက်ပြီးတော့ဟိုချင်းဦးနဲ့ညီဒီသတင်းကိုဟိုမှန်မှန်ကန်ရေးသားရင်းနဲ့ဖန်ခံရတော့ဟိုမရှိသလောက်ဟိုဒီအနာမသိမြင့်ဒီမရှိသလောက်အထဲမှာမရှိဘောလေရေးပြဖြစ်တော့ဒါပေမဲ့ဒီဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့ဒီနောက်ပိုင်းမှာဟိုခန်းခန်းရာရာဖြင့်ထိမ့်ထိမ့်ခန်းနဲ့တညထိမ့်ထိမ့်ခန်းအဲ့လိုဟာတွေကဖေဖော်ဝါရီလသမိုင်းတွေကရှိတယ်။နောက်ဖန်းခန်းရာအစောပိုင်းတွေကရှိတယ်ဝရန်ထုတ်ခန်းရာရှိတယ်ဆိုတော့အဲ့ဒီအနေစပြီးရေတွက်လိုက်မယ်ဆိုရင်တော့အခုအချို့သောတချို့သောဖွဲ့စည်းတွေကမှတ်တမ်းတင်လာတာရှိပါတယ်။ AAPB ကမှတ်တမ်းတင်လာတာရှိတယ်။ခြားသောဟလာတင်းသမားဆောင်ကြီးဖွဲ့စည်းတွေ CPD တို့လို RSF တို့လို့မှတ်တမ်းတင်လာတာရှိတယ်။လက်ရှိကျွန်တော်တို့ပြည်တွင်းကဟိုအဲ့ဒီစီးရင်းတရားတွေလည်းကြည့်ရပါဘောနော်ကိုတို့ကျွန်တော်တို့သိတဲ့နေထားအရဆိုရင်တော့ဟိုလက်ရှိဟိုထိမ့်သိမ်းခံထားရတဲ့သူက53ယောက်လောက်ရှိတယ်နောက်ပြီးတော့ဟိုဒီဖေဖော်ဝါရီလတရနေ့ကနေစပြီးတော့အခုချိန်ထိယာယီအဖြစ်ပဲဖြစ်စေအဲ့ဒီထိမ့်သိမ်းခံရတဲ့53ယောက်အပါဝင်စုစုပေါင်း108မှုလောက်ဖြစ်ခဲ့တာဘောနော်108ကျိန်လောက်ဖ ဖန်ဆီး ခံရတဲ့ကိစ္စတွေ တရားနဲ့ 6 ယောက် ပေါ့ တရားနဲ့ 6 ယောက် ဖန်ဆီး ခံရတဲ့ကိစ္စတွေ ဖြစ်ခဲ့တယ်ပေါ့နော် လက်ရှိကတော့ အထဲမှာ 53 ယောက်ရှိတယ် တချို့လည်း ဟို ဘယ်လိုမှုနဲ့ ဆွဲထားလဲ ဘယ်လိုပုံမှန်နဲ့ ဆွဲထားလဲ ဟို တိတိပြောင်းမသိတဲ့ မသိရတဲ့သူတွေလည်း ရှိတယ် အဲ့ဒီခေတ်မှာ ဟို 4 ယောက် လောက်ကတော့ ပြည်တန်ချမှတ်ခံရပြီပေါ့နော်
ဆိုတော့ လက်ရှိဆိုရင် ကျွန်တော်တို့သိထားသလောက်ကတော့ နိုင်ငံသားသား တရင်းတော့ဆိုလို့ဒီ frontier မြန်မာမှာ လုပ်ခဲ့တဲ့
เนาะตะเรนตะมาบ่เนาะเอริดาเดนิฟันสเตอร์ตะหยอกอยู่ကျွန်တော်တို့သိထားတယ်အမေရိကန်နိုင်ငံသားတရင်တမာเดนิฟันสเตอร์ဟိုသူ့ပြင်တော့နိုင်ငံသားသားလည်းရှိမရှိဘူးပေါ့เนาะကိုမျိုးကျော်ဟုတ်တယ်အထဲမှာတော့အခုသူ့ပြင်မရှိပါဘူးဟုတ်ဟိုကန်ခံရမြန်ပြီးတော့ဟိုပြင်နေတဲ့လောက်လိုက်တာအဲ့လိုမျိုးတွေတော့ဟိုအရှိမဟိုလန်နိုင်ငံသားတယောက်ရှိတယ်ဂျပန်နိုင်ငံတယောက်ရှိတယ်နောက်ကျွန်မနိုင်ငံသ
တရားစွဲခံထားရရှိနေစေလက်ရှိလည်းပဲအင်မတန်ကြီးမားတဲ့ဟလာချင်းချောင်းမှုနဲ့ပြည်အားကြီးအခြေအနေကရှိနေတာပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးအောက်မှာတိုင်းပြည်တွေမှာမှန်တကယ်ဖြစ်ပျက်နေတာတွေကိုတကယ်ဖြစ်ပျက်နေတဲ့အတိုင်းတကယ်အဖြစ်မှန်အတိုင်းအများပြည်သူသိဖို့အတွက်ရေးသားထုတ်လွှင့်နိုင်တဲ့အခြေအနေရှိနိုင်ပါသေးရဲ့လားအဲ့လိုဖြစ်နိုင်ချေရှိနေပါရဲ့လားအဲ့လိုတင်ပြနေနိုင်ကြတယ်လို့ရောဘုံမျိုးတော့မြင်ပါလားခင်ဗျာ
အခုအချိန်တွေကတော့ပြန်နှိုင်းရှင်လိုက်မယ်ဆိုဒီ pay point လက်ပြည့်နေမတိုင်ခင်တဲ့အချိန်တွေနဲ့ရှင်လိုက်ရင်တော့ဟိုအများကြီးအခွင့်အလမ်းတွေကဟိုယုံနေသွားပြီပြောပြောမှာနော်ခွင့်အလမ်းတွေယုံနေသွားပြီဆိုတာတရင်ချက်လက်မေးဖို့လည်းယုံနေသွားတယ်တရင်ဖြစ်တဲ့အဖြစ်ပြက်နေရာကိုတွားပြီးတော့မေးမြန်းစုံစမ်းဖို့အဲ့လိုဖြစ်တယ်ဆိုရင်မြို့ပဲဖြစ်စေဖြစ်တယ်ဆိုရင်မြို့ရက်ွက်ပဲဖြစ်စေဖြစ်တယ်ဆိုရင်လမ်းပဲဖြစ်စေပေါ့နော်အဲ့လို data ပဲဖြစ်စေအဲ့လိုတွားဖို့အခွင့်အလမ်းတွေကအခုချိန်မှာတော်တော်လေးကိုမရှိသလောက်ဖြစ်သွားတယ်ဆိုတော့ဒီဟာကျွန်တော်တို့ကသတင်းချက်လက်ဖြစ်ပျက်တစ်ခုဖြစ်တယ်ဆိုလို့ဟိုတိဘီကြားပြီဆိုရင်အဲ့ဒီဟာကိုစုံစမ်းဖို့မှာခွင့်လန်းတွေကဟိုရုပ်လျော့သွားပြီဘာလို့လဲဆိုတော့ခုလုံညုံကြီးသတင်းထမ်းနိုင်လုံညုံကြီးရောခုလုံညုံကြီးရောသတင်းသမားရဲ့လုံညုံကြီးကအရေးကြီးတော့ဆိုတော့နောက်တစ်ချက်ကတော့အဲ့ဒီဟာကိုလည်းဘလို့ဟုတ်လားဒီဟာနဲ့ပတ်သက်တဲ့အချက်လက်တွေထပ်ပြီးတော့မေးဖို့ဆိုရင်လည်းဖြေမဲ့သူတွေမဖြေရတာတွေရှိတယ်ဟိုတောင်းရှိတဲ့လူတွေကမဖြေတာတွေရှိတယ်ပေါ့နော်ဖုံးကွယ်ထားတဲ့ဟာတွေဆက်ဆိုင်တဲ့သူတွေတောင်းရှိတဲ့လူတွေဖုံးကွယ်ထားတာမဖြေတာတွေရှိတယ်ဆိုတော့အဲ့ဒီမှာလဲတရင်ချက်လက်ကိုစုဆောင်တဲ့နေရာမှာရင်ကိုအကန့်အသတ်တွေတားဆီးရများရှိတယ်နောက်တစ်ခုတော့စောစောပြောတဲ့ဟိုဒီ platform ပေါ့လေဒီ internet ပေါ်မှာရေးမှလားပုံမှန်ဟိုစောစောမှာဖုံးပြမှလား radio မှာလောက်မှလား TV မှာလောက်မှာအဲ့ platform ကလဲအကန့်အသတ်ကြီးရှိလာတဲ့သဘောရှိတယ်ပုံနဲ့ဆိုရင်တော့ပိုဆိုတော့ပေါ့နော်ဟိုအင်တာနက်မှာတော့ဟိုဒီ site ကိုပိတ်ထားတယ် block လုပ်ထားတယ်ကြော်ရတယ်နောက်ကတော့ဒီဟာကဘယ်သူရေးတာလဲဘယ်တင်ဌာနလဲဆိုတဲ့ဟာမျိုးကိုဒီသတင်းထွက်လာပြီးတဲ့နောက်မှာအဲ့ဒီမျိုးမှာရှိတဲ့အဲ့ဒီရက်ွက်မှာရှိတဲ့အဲ့ဒီ data မှာရှိတဲ့သတင်းနောက်တွေကိုထပ်ဆောင်ကြည့်တော့ဟိုစစ်စစ်မင်းမြန်တာတွေဖိအားပေးတာတွေလောက်တော့ဆိုတော့တင်ပြတဲ့ဟာမှာလည်းအဲ့ဒီအခက်အခဲတွေရှိတယ်ဆိုတော့ဟိုလောလောဆယ်စောစောကမိကုန်းကိုတက်ဖြေရရင်တော့အရင်တုန်းကဟိုတရားရံလုံးလောက်လုံးနိုင်ခဲ့တယ်လို့ပြောရင်အခုလုံးနိုင်တဲ့ဟာကအချက်လက်မှန်တဲ့ဒီအခြေအနေကိုတကယ်နားလည်အောင်ပြင်ပြနိုင်တဲ့ဟာကကျွန်တော်အမြင်ပေါ့လေကျွန်တော်ကြေပြတ်ချက်ဆို40ရံလုံးတက်မကူဘူးပေါ့နော
်အ
ဲဒီညီအတွက်ဒီကတော့အပုတ်ကြီးကတော့အများကြီးရှိတယ်ဒါပေမဲ့တကယ်ဒီဖြစ်ပျက်ကိုတကယ်နားလည်ဖို့ဒီအချက်လက်တွေကိုသိဖို့ဒီအချက်လက်ကိုခွင့်ပြုဖို့ဆိုတော့ခွင့်လန်းကတော့ကျွန်တော်ထင်တယ်40ရံလုံးလောက
်
ပဲကျန်နေပေါ့နော်60ရံလုံးလောက်ရောက်သွားတယ်လို့ကျွန်တော်တော့
ဆိုတော့
ကျွန်တော်အမြင်ပြောတော့
ဟုတ်ကဲ့ဘုရားပြောရင်လည်းကျွန်တော်ကောင်းတယ်မှာပြောဝင်တာပါလေဆိုတော့ထက်ဝက်အောင်ဟလာတင်းကိုတကယ်ဖြစ်ပြနေတဲ့ဟာကိုလုံးစည်ပတ်စည်ပေါ့နော်စီစီငူးငူးတင်ပြနိုင်တဲ့ຢာခိုင်နှုန်းကထက်ဝက်အောင်ညှော်နေသွားတဲ့အခါကျတော့ဟလာတင်းမီဒီယာရဲ့အဓိကအလုတောင်ဝန်တစ်ခုဖြစ်တဲ့ဟလာတိုင်းသူပြည်သားတွေနိုင်ငံသားတွေ informed citizen အချက်လက်တွေအကုန်ရပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေဒီအချက်လက်တွေပေါ်မှာမှန်ကန်တဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ဟလာတိုင်းပြည်ရဲ့ရည်ရည်နဲ့ပတ်သက်ပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်ဖို့ရမှာအများကြီးထိခိုက်သွားနိုင်ခြင်းရှိရဲလို့ကျွန်တော်အဲ့လိုအတွေးဝင်မိပါတယ်ကိုမြင့်ကျော်ဘယ်လိုသဘောရလဲ
ဟောမှန်ပါတယ်အခုကလူတို့ကလည်းတစုံတရာဖြစ်ဖြစ်တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်တဲ့ဟာတကယ်ချက်လက်တွေဟိုဟလာဟိုမှန်ကန်တဲ့ချက်လက်တွေဟိုကြည့်မတူတဲ့ရှုထောင့်တွေဟိုမတူတဲ့အမြင်တွေအဲ့လိုဟာမျိုးတွေနောက်ပါတော့ဟိုဒီဟာနဲ့ပတ်သက်တဲ့ကဲဖြတ်ချက်လိုမျိုးတွေပေါ့နော်ဟိုတက်ဆိုင်နားလေတယ်အဲ့ဒါမျိုးတွေရဖို့ကတရုတ်ကိုခက်ခဲသွားတယ်ဟိုမပြောရေးမဆိုရေးကြတော့ပေါ့နော်ဥပမာအခုကျွန်တော်ဒီကိစ္စပြောရဲဆိုရင်တော့ကျွန်တော်လည်းဒါဟ ဟိုအနေချင်းစဉ်းစားပြီးတော့ဟို risk ကိုစဉ်းစားပြီးပြောကြတဲ့ဒီအချက်စဉ်းစားချက်ဆိုအနေနဲ့များရှိကြတာဆိုတော့အဲ့ဒီအနေအထားမျိုးမှာစစောပြောတဲ့လူလူပြေးတက်စီအများစီကိုရောက်ဖို့ကပို့ပြီးတော့နေပါသွားတဲ့သဘောရှိတယ်ဒီအချိန်မျိုးအောက်မှာတော့ဟိုထိခိုက်ခံစားရတာလူလူလည်းထိခိုက်ခံစားရတယ်နောက်ဒီအဖြစ်ပြက်မှာတက်ဆိုင်ရန်ပါဝင်နေတဲ့သူတွေအားလုံးလည်းထိခိုက်ခံစားရတာပဲသို့တော့တစ်ခါလေမှာကိုတိကျင်နဲ့ကိုကြားကျင်နဲ့ဟာကိုကြားမရလို့ဟိုဝမ်ဟိုခြေနဲ့တာတစ်ပိုင်းပေါ့နော်ဒါပေမဲ့အဲ့ဒီဟာကမှန်ကျင်လည်းမှန်မယ်မှားကျင်လည်းမှားမယ်တစ်ခါလေမပြည့်စုံတာလည်းဖြစ်ဖြစ်နေမယ်ဆိုတော့အဲ့ဒီအခြေအနေမျိုးကိုရောက်နေတယ်ပေါ့နော်ကျွန်တော်တို့ကတော့
ဆိုတော့ကိုမင်းကျော်အဲ့လိုပြောနေတယ်ကျွန်တော်ကောင်းတယ်မှာတစ်ဆက်သေးမိကွန်းပေါ်တာကပါလဲဆိုတော့ဟလာတစ်ဖက်မှာကြတော့လည်းပဲဒီအာနာသိန်းစစ်ကောင်စီကနေပြီးတော့ထုတ်တဲ့သတင်းတွေကိုရေးလို့လွှင့်လို့ဆိုပြီးတော့ဝေဖန်ကြတာတွေရှိပါတယ်တခါစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲကိုတက်မလားမတက်ဘူးလားဆိုတော့မှအခြေတင်ဖြစ်ခဲ့ဘူးတာကိုမင်းကျော်ကိုယ်တိုင်လည်းသိပါတယ်ဆိုတော့ကဒီစစ်ကောင်စီကထုတ်တဲ့သတင်းတွေကိုသတင်းဌာနတွေကနေပြီးတော့ဟလာပြန်ပြီးတော့ရေးသားထုတ်နေကြတဲ့ပုံမှာကိုမင်းကျော်ဘယ်လိုယူဆပါကလေးဒါတွေနဲ့ပတ်သက်တဲ့ဝေဖန်ချက်တွေပေါ်ရောဘယ်လိုများမြင်မိပါကလေးဆိုတော့နောက်တစ်ဆက်တည်းမှာပဲဟလာဒီလိုအခြေအနေမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမျိုးမှာဟလာတည်င်းဆိုတာဘယ်မှရှိရဘူးဘယ်အားလုံးရဲ့အထံတွေကိုတက်မြတ်တတယထာဘူးတာကြကြလက်မလိုက်ဖင်းနဲ့ဈေးသားဖော်ပြထုတ်လို့ရမယ်ဆိုတဲ့ဒီတည်င်းမီဒီယာရဲ့အဓိကစီမင်းစည်းကမ်းတွေလည်းကတစ်ခုပေါ့နော်ဒီစီမင်းစည်းကမ်းကိုရောဆက်ပြီးတော့ဂိုင်ဆွဲလှုပ်ဆောင်ဖို့တင့်မတင့်ဆိုတဲ့အမြင်ပေါ်မှာရောကိုမင်းကျော်ဘယ်လိုများသုံးသပ်မိကြလဲ
ဟုတ်ဟိုကျွန်တော်အမြင်ပြောရရင်တော့ဟုတ်လား professional နေပြင်လို့ခေါ်ရဲပေါ့နော်ဒီဟိုဒီတင်းအလုပ်ဆိုတဲ့ဟာကဒီတင်းပညာတင်းအလုပ်တင်းသမားရဲ့ဝတ္တရားတင်းသမားရဲ့တာဝန်ဝတ္တရားပေါ့လीအဲ့ဒီအပေါ်မှာရက်ဒီဂိုင်ဆွဲမယ်ဆိုရင်တော့ဘယ်မလိုက်ရဘူးဆိုတဲ့ဟာကအခုချိန်မှာလည်းဂိုင်ဆွဲရမှာပဲပေါ့နော်ဒါကျွန်တော်ရဲ့ဟိုအမြင်ဒါပေမဲ့ဒီဟာကအခုချိန်မှာလူကြိုက်နေနေမယ်သဘောလေဟိုကျွန်တော်တို့နားလေတယ်ဒါလည်းသိတယ်အခုချိန်မှာပါလဲဆိုတော့ဟိုဒီနိုင်ငံရေးရဲ့ဟုတ်လားဒီဟာကိုဟိုမီဒီယာကပါဒီဒီဘက်ကိုဂိုင်ဆွဲရမယ်ဆိုတဲ့ယူဆတွေလည်းရှိတယ်ဒီဟာကဟိုတူးချင်းဟိုစိတ်ဆန္ဒတွေလည်းဟိုခံစားချက်တွေရှိတာလည်းကျွန်တော်တို့နားလဲနောက်တစ်ဖက်မှာဟိုဒီဝါရဖြန့်ချီရေးလို့ဟာမျိုးอ่ะဒီချိန်မှာဟိုအားလုံးပဲပေါင်းစုံကဟိုလှုပ်ကြမှာပဲပေါ့နော်သို့တော့မီဒီယာကဒီမီဒီယာရဲ့ဟိုအတတ်ပညာမီဒီယာရဲ့ရည်ရွယ်ချက်စစောပြောတဲ့ဟိုကြည့်စုံတဲ့ရှူတောက်မှန်ကန်တဲ့အချက်လဲတိကျတဲ့အချက်လဲအဲ့ဒီဟာမျိုးတွေနဲ့ပြီးဖို့ဆိုတဲ့ဟာကိုတော့ဒီစံကိုတော့ဟိုဒီချိန်နေမှာလဲဟိုပြောင်းလဲဖို့တော့မသင့်ဘူးလို့မြင်တယ်ပြောင်းလဲသို့တော်လဲဟိုယူဆချက်တွေဟုတ်လားတိမ့်ညွတ်မှုတွေတော်ရင်နီးဘယ်လိုကောင်းလဲရိန်းတာတော့တိမ့်တာတော့ဒါတွေကတော့ရှိမှာပဲပေါ့နော်အဲ့ဒါမျိုးကတော့နားလဲတယ်သို့တော်အချက်လက်အပြင်တော့ဟိုဟိုတိကိုရောဟိုတိခွဲလုံးလို့မရဘူးတိကိုနှင့်လဲလုံးလို့မရဘူးပေါ့နော်ဒါကတော့သတင်းစာပညာမှာဒီဟာကိုဒီကိန်းကနန်းနေဒီအချက်လက်တွေမှန်တဲ့ဟာဟိုဟိုအချက်လက်ကိုပြောင်းနေတာတွေအချက်လက်တွေကိုဖုံးကွယ်တာတွေလိမ့်နေတာတွေဒါတွေကတော့သတင်းစာပညာကတော့ဟိုခွင့်မပြုသို့တော့ဟိုခံစားချက်တွေနဲ့ဟုတ်လားညီစတာတို့ဟိုဒီဘက်ကိုကြိုက်နှစ်တက်တာဒါမျိုးတွေတော့ရှိနေမှာလေဒါကလူတွေလောက်ကြတဲ့အပိုင်းပဲမို့လို့ပေါ့နော်
โอเคဆိုတော့ကျွန်တော်ခုနမေကွန်ကရောသွားတဲ့ခါကျတော့ကျွန်တော်မေကွန်ပထမပိုင်းလေးကျွန်တော်ပြန်ပြီးတော့ကောက်ပြီးတော့ဘုမင်းကျော်သဘောထားကျွန်တော်ဆက်တည်ပြရစီကျွန်တော်ခုနပထမပိုင်းကဒီစစ်ကောင်စီကထုတ်တဲ့တဲ့ရင်းတွေကိုရေးသားထုတ်လင်းနေတာနဲ့ပတ်သက်ပြီးတော့ဝေဖန်ကြတဲ့ကိစ္စနောက်တစ်ခါဒီစစ်ကောင်စီရေးတဲ့စစ်ကောင်စီကထုတ်တဲ့တဲ့ရင်းတွေကိုရေးတင်လားမရေးတင်ဘူးလားထုတ်လင်းတယ်လားမထုတ်လင်းတယ်ဘူးလားဘုမင်းကျော်ဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ဟိုတဲ့ရင်းအချက်လက်တွေဟိုဖြစ်နေသရွေးတော့ဒီအချက်လက်တွေကိုကိုဟိုစီစစ်ဖို့လိုတာပေါ့နော်စီစစ်ဖို့ဆိုတော့ဒီကပြောတဲ့ကိန်းကနန်းနေမှန်ရလားသူတို့ပြောတဲ့ဒါကိုလှုပ်ဆောင်နေပါပြီဆိုတဲ့ဟာတွေကမှန်ရလားဟိုကိန်းကမမှန်ဘူးဆိုရင်လည်းဒီလှုပ်ဆောင်နေတဲ့ဟာတွေမမှန်နဲ့ဟိုတစ်ဖက်ကဒီအငြင်းဆိုတာလေကိုကတော့ဟိုတွားကြည့်နိုင်တဲ့ဟာမဟုတ်တော့လေဒီဟာဟိုတိတဲ့လူဒီဟာဒီအချက်လက်တွေနဲ့ပြန်ပြီးတော့ဒီလိုတော့ပြောတယ်သို့တော့ဒီဟာကတော့တကယ်အငြင်းပြန်မှာတော့ဒီလိုဖြစ်နေတာအပြင်မှာတော့ဒီလိုဖြစ်နေတာမဟုတ်ဘူးဒီသဘောမျိုးနဲ့တင်ပြရမှာပဲလို့ကျွန်တော်မြင်တယ်ဟိုပြောတဲ့ဟာတွေအားလုံးဟိုရေးစရာမလိုဘူးပေါ့နော်ဒါသတင်းသမားတွေသတင်းပညာမှာသင်လာတဲ့အတိုင်းပါပဲဟိုဒီအချိန်မှာတော့အချက်လက်တွေဖြစ်နေနေများဒီဟာနဲ့ပတ်သက်လို့ဟုတ်လားဟိုရင်းတွေဖြစ်နေနေများတော့ကိုက platform မပေးပြီးဖို့ပေါ့နော်တစ်ဖက်ရဲ့ဟ Lord Speaker လို့မဖြစ်မိဘူးတော့ဒါတော့ရေးကြည့်ပါတယ်ဒါကတော့တင်းသမားရဲ့ကိုဟိုတင်ဟို Telecom နဲ့ကျင်းဝဆိုင်ရာဟောတင်းအတက်ပညာဆိုင်ရာဟောဒါတော့တိတိကျကျလည်းနောက်လို့လေဒီမှာ
ဟုတ်ကဲ့လက်ရှိအချိန်နေမှာဟလာတင်းကိုကျွန်တော်တို့ industry ရဲ့စကားနဲ့ဆိုတင်းကိုစားသုံးသူပေါ့နော်တင်းလောကရဲ့တုံ့နှုတ်မရဆိုတင်းကိုစားသုံးသူဟလာမြန်မာတင်းနေလေဆိုတာမြန်မာလူတုပေါ့မြန်မာလူတုကတင်းကိုအဓိကကြည်မဲ့ဖတ်မဲ့နားထောင်မဲ့ဆိုတဲ့မြန်မာတင်းကိုစောင့်ကြည့်ကြသူတွေနားထောင်ကြသူတွေဖတ်ကြသူတွေမြန်မာနိုင်ငံကတင်းကိုစားသုံးသူတွေကိုရောလက်ရှိအခြေအနေမျိုးမှာဦးမြင့်ကျော်အနေနဲ့ဘယ်လိုများအကြံပေးခြင်းပါတယ်တရင်တွေကိုသူတို့ရယူနေရတာနဲ့ပတ်သက်ပြီးတော့သူတို့ရယူနေပုံနဲ့ပတ်သက်ပြီးတော့
ဟောတရင်တွေကိုဘယ်လိုရယူတင်တယ်လဲဆိုတော့ဒီတရင်ဌာနတွေအခုလည်းဟိုတရင်ဌာနတွေရက်တဲ့ဌာနတွေလည်းရက်ကုန်တာပေါ့နော်အစ်စ်တွေလည်းပေါ်လာတယ်ဆိုတော့ဟိုဆိုရှယ်မီဒီယာမှာတော့မျက်စိလည်စရာတွေဟိုထပ်ဖြစ်လာတာပေါ့နော်ဒီအခင်းကျင်းကဖေးပွိုင်းလာတရင်တွေနောက်ပိုင်းမှာအခင်းကျင်းမျက်စိလည်စရာတွေဖြစ်လာလဲပုံနှိပ်တွေလည်းရန်နှန်းသွားတဲ့ဟာတွေရန်နှန်းသွားတယ်ဆိုတော့ဟုတ်ကျွန်တော်အကြံပြုချက်ကတော့သတင်းတွေကိုတိုက်ဆိုင်စစ်ဆေးပါပေါ့နော်ဟိုနောက်ကတော့ကိုနှစ်သက်တာကိုကြားကျင်တာကိုဟိုရင်းနိုင်ပဲမဟုတ်ဘူးねတခြားသောဟာတွေလည်းအချက်လက်အားဖြင့်ဟိုသူတို့ကောင်းတယ်ဆိုးတယ်ပြောတဲ့ဟာမျိုးတွေပြောတာမဟုတ်ပါဘူးဒီဟာတော့ဒီလိုဖြစ်နေတယ်ဆိုရင်အဲ့ဒီအချက်လက်မျိုးတွေကိုလည်းဟိုအပြန်အလှန်တိုက်ဆိုင်စစ်ဆေးပြီးတော့ယုံကြည်ရတဲ့သတင်းဌာနဆိုတဲ့ဟာတစ်ခုတည်းတော့မဟုတ်ဘူးပေါ့နော်အဲ့လိုမျိုးမတူတဲ့ဟာမျိုးတွေကိုဟိုส่งออนတော့ဟိုဖတ်ရှုပါကြည်ပါတက်ဆိုင်စစ်စေးပါလို့ပဲအကြံပြုပြင်တာပေါ့เนาะဒီအချိန်မှာဆိုရှယ်မီဒီယာကလည်းဟိုမျက်စိလဲကြရောအမျိုးမျိုးသောဟိုအတုဆိုတာလေဂျင်ညာပြတ်အတုလိုမျိုးတစ်ခါလေး information အတုလိုမျိုးတစ်ခါလေးအဟောင်းသောဟိုဗီဒီယိုအဟောင်းနေတဲ့တစ်ခါ letter law လိုမျိုးလောက်တာဟာရောဒါမျိုးတွေအများကြီးဖြစ်နေတော့ဆိုတော့အကြံပြုပြင်တာတော့တက်ဆိုင်စစ်စေးပါဟိုမတူတဲ့ဟာတွေကိုဟိုကြည်ပြီးတော့တက်ဆိုင်စစ်စေးပြီးတော့ဟိုအချက်လက်ကိုပို့ပြီးတော့ဟိုရှာဖွေပြီးဟိုစဉ်းစားဆုံးဖြတ်ကြပါလို့ပြောနေတာပါဟု
တ်ပြေးလိုက်တာနဲ့ရှဲခလုတ်လေးကိုအလွယ်တကူမနှိမ်မိဘူးအနည်းဆုံးတော့
ဟုတ်ကဲ
့နှိမ့်ခင်လေးမှာတတိလေးထားကြည့်ဖို့ပေါ့နော
်ဟုတ်ကဲ့ဟောဒါတော့ဟိုဟိုသတင်းမီဒီယာတိနာလည်းမှုပညာပေးပေါ့နော်ဟိုချိန်မှတော့အများကြီးလောက်ခကြတုတ်တော့အခုမှတော့ရှားကိစ္စနဲ့ဒီချောင်းနဲ့တိမပြောနိုင်ကြဘူ
းဟုတ်ပါတယ်ခင်ဗျာဦးမြင့်ကျော်ချိန်ပေးပြီးတော့အခုလိုကြေကြပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခုနပြောသူလိုပါပဲကိုကြားကျင်တာမဟုတ်ဘူးဆိုရင်ဝေဖန်ခံရမယ့်အလားအလာရှိတဲ့ဂျားတွေကအခုလိုဖြစ်တင့်ဖြစ်ထိုက်တဲ့ရှိတင့်ရှိထိုက်တဲ့အခြေအနေနော်အမှန်တိုင်းကိုရှင်းပြပြပြပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကြကြသိန်းစီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြရတာဖြစ်ပါလေရှင်အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲသောရရှင်နေအနေနဲ့ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါလေရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကြကြသိန်းပြပြပေးပါရှင်
စစ်တကောင်နာတိုင်ငယ်တဲ့ဖေဖော်ဝါရီလနေ့မနေ့ပိုင်းမှာစစ်တကောင်ဗိုလ်ချုပ်ကြီးတယောက်နဲ့ဒုတိယဗိုလ်ချုပ်ကြီးတယောက်တို့ရောက်လာပြီးသမ္မတဦးဝင်းမြင့်ကိုဂျမ်းမာရေးအကြောင်းပြချက်နဲ့သမ္မတရာဇူးကနေနှုတ်ထွက်ပေးဖို့လာပြောခဲ့ကြတယ်လို့သမ္မတဦးဝင်းမြင့်ကဒီကနေ့တရုတ်ခွင်မှာဖတ်ဆိုသွားပါတယ်သူကငင်းလိုက်ပြီးတဲ့နောက်အဖန်ခံခဲ့ရပြီးအဲ့ဒီအချိန်ကလေးကဆလို့ဘယ်သူနဲ့မှဒုက္ခမရခဲ့တဲ့အကြောင်းပုံမှန်905ခောက်ခွေးနဲ့ဆွဲဆူထားတဲ့အမှုတွေဒီကနေ့ကိုယ်တိုင်လျှောက်လှဲချက်ထဲမှာသမ္မတဦးဝင်းမြင့်ကပြောသွားပါတယ်အော်တိုဘာလ26ရက်နေ့တရားဝန်ကြီးမှာတော့ဒေါ်ဆန်းစုကြည်ကသူ့အပေါ်ပုံမှန်905ခောက်ခွေးနဲ့ဆွဲဆူထားတဲ့အမှုအတွေ့ကိုယ်တိုင်ထွက်ဆိုမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူဦးရေကျဆင်းလာပေမဲ့သတင်းတစ်ပတ်နဲ့တစ်ပတ်ဖျံမြရောဂါပိုးတွေ့နှုန်းကပြောင်းလဲတာကြောင့်ရောဂါပိုးကူးစက်မှုရောနေစေဖို့အတွက်ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်တယ်လို့စစ်ကောင်စီဌာနရဲ့ဌာနကတိုးစော်ထားပါတယ်။ဒီကနေ့ည8နာရီဌာနရဲ့ဌာနရဲ့ထုတ်ပြန်ချက်အရဒေါက်ခွဲမှုနာပေါင်း 16,492 ခုကိုစစ်ဆေးခဲ့တာမှာကိုဗစ်ရောဂါပိုးတွေ့ရှိသူ 1,198 ယောက်ထပ်တိုးပြီးသေဆုံးသူက 28 ယောက်ထပ်တိုးပါတယ်။ဒီကနေ့ပိုးတွေ့ရာဂိုင်းနှုန်းကလည်း 9.29 ရာဂိုင်းနှုန်းရှိခဲ့ပါတယ်။ဗီယက်နမ်နိုင်ငံအတွက် AstraZeneca ကုမ္ပဏီထုတ်ကိုဗစ် -19 ရောဂါကာကွယ်ဆေး 1.3 သန်းနဲ့ထိုင်းနိုင်ငံအတွက် 4,900 လူတန်းမဲ့အကြောင်းကိုရီးယားရောဂါထိန်းချုပ်ကာကွယ်ရေးဌာန KDCA ကဒီကနေ့ကြေညာပါတယ်။တောင်ကိုရီးယားမှာလူကြီး52တန်းရဲ့80ရာဂိုင်းနှုန်းနီးပါးကာကွယ်ဆေးထိုးပြီးတဲ့နောက်အခုလိုကာကွယ်ဆေးထိုးလှူဒါန်းမဲ့အစီအစဉ်ကျင်းပလာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ BJ Elias နဲ့ L Santos တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တော်ဆင်ခဲ့ကြရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးဒဏ်ရာဝေးကွာလို့လူရဆန္ဒပြကြပါစေရှင်
This program has come to